Welcome to the Voice of America in Burmese.
တော်တော်ရှင်များမင်္ဂလာရှိရမနေ့ခင်ဖြစ်ပါသည်များ VOA American တိုင်းရဲ့2024ခုနှစ်ဇွန်လ29ရက်စနေနေ့ခင်ရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ light meter 24.50 နဲ့ light meter 190တို့ကအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါစတင်ထုတ်လွှင့်နေပါပြီ။နောက်6လကနေ9:00တိုက်ရိုက်တက်ဆက်မဲ့ VOA ရဲ့အခုမနေ့ခင်အစီအစဉ်ကိုတော့ကျွန်တော်ညီညာကြီးကတာဝန်ယူတက်ဆက်သွားမှာဖြစ်ပါတယ်
။စကားစစ်တိုးပွဲမှာအချိန်မလာတဲ့သမ္မတဘိုင်ဒန်နေရာမှာလာမယ့်ရွေးကောက်ပွဲအတွက်လူစားထုတ်ဖို့ဒီမိုကရက်တစ်ဆွေးနွေးနေကြပါလား။အီရန်မှာနျူကလ িয়ার ဗဟိုခွာဆက်၄ခုတပ်ဆင်ပြီးဖြစ်ကြောင်း IAEA ကဖော်ပြပါတယ်။စစ်ကောင်စီနဲ့လက်နက်ကုံတွေတဲ့ဆိုတဲ့ကုလကိုယ်စားလှယ်ရဲ့ဝေဖန်ချက်ကိုစင်ကာပူကတုံ့ပြန်လိုက်ပါတယ
်။အဲ့လိုနောက်ဆုံးရသတင်းတွေအပြင်2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအကြိုစကားစစ်တိုးပွဲပေါ်မြန်မာအမေရိကန်တွေရဲ့အမြင်တွေကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒါပြင်မျိုးသမီးကန္နာသုတဆုံးလင်အမေရိကန်ထွင်သိပ်ပန်တဲ့ဤပညာပတ်စင်ကန္နာတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါလိမ့်မယ်။အခုအရင်ဆုံးတော့ဒီနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးပါဦးမယ
်။2024သမ္မတရွေးကောက်ပွဲအတွက်ဂျန်စပရီနေ့ညမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့နှစ်ယောက်ပထမဆုံးကြိမ်ဖြစ်တဲ့စကားဆက်ထုတ်ပွဲကိုဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာကျင်းပပါတယ်။သမ္မတဟောင်းထရမ့်နဲ့စကားဆက်ထုတ်ပွဲမှာသမ္မတဘိုင်ဒန်ရဲ့ပြောဆိုမှုတွေတုံ့ပြန်မှုတွေကိုအများကစိတ်ပျက်ခဲ့တာတွေ့ရတဲ့နောက်စိုးရိမ်လာတဲ့ဒီမိုကရက်တစ်ဟာသူတို့ပါတီရဲ့သမ္မတလောင်းအတွက်အသက်82နှစ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်နေရာမှာအသက်ပိုပြီးငယ်သူကိုအစားထိုးသင့်မသင့်ဆွေးနွေးကြပါတယ်။စကားစစ်ထိုးပွဲကိုစောပြီးချင်းဖိုင်ရင်မဲဆွယ်ပွဲအခြေအနေတစ်မျိုးပြောင်းနိုင်တယ်ဆိုတဲ့ဘိုင်ဒန်မဲဆွယ်ပွဲမဟာဗျူဟာဟာအလုံးမဖြစ်ဘူးလို့ဒီမိုကရက်ပါတီနိုင်ငံရေးမဟာဗျူဟာချက်သူဂျင်မန်လီကပြောပါတယ်။သမ္မတဘိုင်ဒန်ဟာမိနစ်90ကြာစကားစစ်ထိုးပွဲမှာအစပိုင်းကလေးသံပြော့ပြော့နဲ့မသဲမကွဲပြောခဲ့တယ်လို့ပြောရင်ရက်သွားတာထင်နေတာနဲ့ဘာပြောချင်မှမသိဖြစ်နေတာမျိုးတွေမြင်နေရပါပဲ။သမ္မတဟောင်းထရမ့်ကတော့တက်တက်လက်လက်ပြောဆိုတယ်လို့သူ့ထုံးစံတိုင်းတိုက်ခိုက်ပြောဆိုတာတိတ်မလုပ်ပါပဲ။သမ္မတဘိုင်ဒန်ထက်တော့မမှန်ကန်တဲ့အချက်လက်တွေကိုပြောခဲ့တာဖြစ်ပါတယ်။ယူကရိန်းငြိမ်းချမ်းရေးဒုတိယညီလာခံကျင်းပနိုင်ရေးနဲ့နှစ်နိုင်ငံလုံခြုံရေးဆိုင်ရာသဘောတူညီချက်ချုပ်ဆိုရေးကိစ္စရပ်ကိုဆွေးနွေးဖို့ကီယက်ကိုရောက်လာတဲ့ဆလိုဗီးနီးယားသမ္မတနာတာရှာပရစ်မူဆာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကကြိုဆိုပါတယ်။ EU ဖွဲ့ကြီးနဲ့ရေရှည်လုံခြုံရေးဆိုင်ရာသဘောတူညီချက်အပါအဝင်လုံခြုံရေးသဘောတူညီချက်၃ခုအတွက်လက်မှတ်ရေးထိုးနိုင်တဲ့ဘရပ်ဆဲလ်မှာကျင်းပတဲ့ EU ဥရောပသမ္မတကညီလာခံကနေသမ္မတဇယ်လန်စကီပြန်လာပြီးနောက်တနေ့ဖြစ်တဲ့တောက်ကြမှာဆလိုဗီးနီးယားသမ္မတခေါင်းဆောင်ကိုယူကရိန်းကိုလာရောက်တာဖြစ်ပါတယ်။အခုလိုသဘောတူညီချက်တွေချုပ်ဆိုနိုင်တာဟာယူကရိန်းအတွက်သာမကဥရောပတိုက်တစ်ခုလုံးအတွက်လုံခြုံရေးကိုတိုးမြင့်လာစေတယ်လို့လည်းပြောပါတယ်။ဆလိုဗီးနီးယားသမ္မတနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သူတို့နှစ်ဦးဟာဒီလအစောပိုင်းဆွစ်ဇာလန်မှာကျင်းပတဲ့ယူကရိန်းငြိမ်းချမ်းရေးထိပ်သီးအစည်းအဝေးလို့ညီလာခံမျိုးဒုတိယအကြိမ်ကျင်းပရေးအတွက်အစီအစဉ်တွေဆွေးနွေးခဲ့တယ်လို့ပြောပါတယ်။ဇူလ15-16တွင်မှာကျင်းပတဲ့ဆွစ်ဇာလန်အစည်းအဝေးကိုနိုင်ငံပေါင်း100နိုင်ငံနဲ့အဖွဲ့အစည်းမျိုးစုံကတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဂါဇာမြောက်ပိုင်းမှာအစ္စရေးကတောက်ကြနေမှာလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ဟာမတ်စစ်တပ်ကဒါဇင်နဲ့ချီတိုက်ဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဂါဇာမြောက်ပိုင်းကဟာမတ်ရဲ့ခိုးအောင်နိုင်တဲ့နေရာတွေကိုအစ္စရေးကဝင်ရောက်စီးနင်းပြီးထိုးစစ်ဆင်နေတာဖြစ်ပြီးဒီထိုးစစ်ကိုအထောက်အကူဖြစ်ဖို့လေကြောင်းကတိုက်ခိုက်နေတာပါ။ဂျဇဘရီနီကစတင်တဲ့ရှူဂျာစစ်ဆင်ရေးလို့ခေါ်တဲ့ဒီထိုးစစ်ကိုဂါဇာမြောက်ပိုင်းဂါဇာမြို့မှာလုပ်နေတာဖြစ်ပြီးထိခိုက်တိုက်ဆုံးမှုအများပြားရှိတယ်လို့မျက်မြင်ကြုံရသူတွေကပြောပါတယ်။တချိန်နဲ့မှာပဲဂါဇာမှာအရသားတွေအတွက်လူသားစာနာမှုအကူအညီပေးရမှာတုံးဖို့အတွက်အမေရိကန်စစ်တပ်ကဆောက်ထားတဲ့ရေပေါ်စိတ်ကန်တရားကိုဒီအမြင့်တန်နေတဲ့အတွက်စိတ်ကန်ကလည်းယာယီခွာထားရပြီးအစ္စရေးစိတ်ကန်ပဲပြန်ပြီးပို့ထားတယ်လို့အမေရိကန်ပန်တဂန်စစ်ဌာနချုပ်ကတောက်ကြနေမှာပြောပါတယ်။ဂါဇာကမ်းရိုးတန်းမှာယာသည်ဥတုပြင်းထန်နေတဲ့အတွက်သူတို့တိဆောက်ထားတဲ့စိတ်ကန်ဘော်ဒါတာကိုကတ်လို့မရပဲဖြစ်နေတာပါ။
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တံကစနေနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ရဲ့ဇွန်26ရက်ကထုတ်ပြန်တဲ့ Banking on the Death Trip သတင်းတမန်ကုန်သွယ်မှုဆိုင်ရာဘဏ်လုပ်ငန်းစီးရဲမှာမြန်မာစစ်ကောင်စီအတွက်စစ်ဘက်ဆိုင်ရာပစ္စည်းဝယ်ယူမှုနဲ့ဆက်ဆက်တဲ့ငွေလွှဲပြောက်မှုအပါအဝင်ဝန်ဆောင်မှုပေးနေတဲ့နိုင်ငံပေါင်း9နိုင်ငံကဘဏ်ပေါင်း16ခုထဲမှာစင်ကာပူကဘဏ်တွေကိုဖော်ပြထားတာနဲ့ပတ်သက်ပြီးဇွန်28ရက်မှာစင်ကာပူနိုင်ငံရဲ့ဌာနကမဟုတ်ကြောင်းတုံ့ပြန်ပါတယ်။စင်ကာပူနိုင်ငံအနေနဲ့2021 February ကစပြီးမြန်မာနိုင်ငံအခြေအနေဟာငွေကြေးခွာချမှုနဲ့အကြမ်းဖက်ဝါဒဆိုင်ရာငွေကြေးထောက်ပံ့မှုအန္တရာယ်ရှိနိုင်တာကိုတွေ့ရတဲ့အတွက်စင်ကာပူငွေကြေးအာဏာပိုင်အဖွဲ့ MAS ကစင်ကာပူဘဏ်အဖွဲ့စည်းတွေနဲ့အနီးကပ်လက်တွဲပြီးဒါကိုတားဆီးဖို့စူးစမ်းကြောင်းနဲ့စင်ကာပူဘဏ်တွေဟာမြန်မာနိုင်ငံကိုလက်နဲ့ရောက်သွားစေမယ့်ရောင်းချမှုတွေငွေကြေးလွှဲပြောင်းမှုတွေမလုပ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါအပြင်မြန်မာကုမ္ပဏီတွေလူပုဂ္ဂိုလ်တွေနဲ့ပတ်သက်တဲ့ငွေကြေးလွှဲပြောင်းမှုတွေကို FATA ငွေကြေးဆိုင်ရာအလုပ်ဖွဲ့ရဲ့2022 October မှာထုတ်ပြန်တဲ့အမည်မရှိမှပါမပါစစ်ဆေးခဲ့ကြောင်းတချိန်တည်းမှာပဲမြန်မာနိုင်ငံတွင်းကလူသားစာနာမှုအကူအညီပေးသူတွေတရားဝင်ထောက်ပံ့ကူညီနေတဲ့အဖွဲ့အစည်းတွေရဲ့ငွေကြေးဆိုင်ရာလုပ်ငန်းတွေထိခိုက်မှုမရှိအောင်လည်းဂရုစိုက်လှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။အီရန်ဟာဒီလဆောပိုင်းမှာပဲတောင်ကိုဖောက်တိဆောက်ထားတဲ့ဖော်ဒိုဓာတ်ပေါင်းပေါ်ရှိရာနေရာမှာသူ့ရဲ့နောက်ဆုံးထုတ်ယူရေနီယံတန့်စင်ဆက်အစ်စ်တွေကထပ်ဝက်လောက်ကိုတက်ဆင်ခဲ့တယ်လို့IAEA အပြည်ပြည်ဆိုင်ရာအမှုမြဆိုင်အေဂျင်စီအစိုးရခန်းစားမှာဖော်ပြထားကြောင်း Reuters သတင်းမှာပြောပါတယ်။အီရန်က IAEA ကိုသူတို့ဟာလားမဲ့သတင်း၃ဘက်ကနေ၄ဘက်အတွင်းဖော်ဒိုဓာတ်ပေါင်းပုံမှာ IR6 ဘိုခွား38လုံးထပ်တက်ဆင်ပြီးတော့ယူရေနီယံတန့်စင်နှိုင်စွမ်းအမြန်တိုးမြှင့်မှုလုပ်မယ်လို့အကြောင်းကြားခဲ့တာလို့ပြောပါတယ်။သူတို့ဟာနှစ်ရက်အတွင်းမှာပဲဆက်တဲ့နှလုံးကိုတက်ဆင်တာဖြစ်ကြောင်း IAEA ကလည်းအတည်ပြုခဲ့ပြီးဆက်ရည်တွေအခုဆိုအရင်ကတည်းနဆဖြစ်သွားပြီလို့ IAEA ရဲ့အဖွဲ့ဝင်နိုင်ငံတွေစီတောက်ချာနေပေးပို့တဲ့အစီရင်ခံစာမှာဖော်ပြပါဗျ။ဒီအစီရင်ခံစာအများအတွက်ထုတ်ပြန်တာမဟုတ်ပဲအခွင့်ရှိသူကြည့်ဖို့ကန့်သက်ထားပါဗျ။အခုလို IR6 ဆက်တွေတိုးပြီးတက်ဆင်တာဟာဘုတ်ဖွဲ့ဝင်35နိုင်ငံပါတဲ့ IAEA ကဂျွန်9ရက် EM ပေါ်ချမှတ်ထားတဲ့တာမစ်ဆုံးဖြတ်ချက်ကိုလက်မခံကြောင်းပြတဲ့အနေနဲ့အီရန်ဘက်ကလည်းတုံ့ပြန်တာဖြစ်ပါတယ်။အမေရိကန်အစိုးရကတော့အီရန်နျူကလ িয়ার လက်နက်အစီအစဉ်တိုးမြှင့်လှုပ်ဆောင်မှုအရေးယူတဲ့အနေနဲ့ချက်တပရင်းနေမှာပဲလောင်စာဆီရောင်းဝယ်မှုပေါ်မှာပြတ်မှတ်ထားတဲ့ဒဏ်ခတ်မှုအသစ်တွေချမှတ်ထားပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမှာမုတ်တုံမိုးတီးထန်စွာရွာတဲ့အတွက်တောက်ကြံတွေကဂန္ဒီနိုင်ငံတကာလက်ဆက်ရခေါမိုးတစ်စိတ်တစ်ပိုင်းပြိုကျပြီးတဦးသေဆုံးရသလို6ဦးဒဏ်ရာရခဲ့ပါတယ်။အိန္ဒိယရဲ့အခြေဆုံးလက်ဆက်3ခုတွေကတစ်ခုဖြစ်တဲ့နယူးဒေလီအဓိကလက်ဆက်ရှိရာနေရာမှာ24နိုင်အတွင်းမိုးရင်ကိုလက်မရွာသွန်းတာပါဒါဟာပုံမှန်အဖြစ်နယူးဒေလီမြို့မှာဇွန်တလလုံးရွာသွန်းလို့ရတဲ့မိုးရေပမာဏထက်3ဆပိုများပါတယ်တောက်ကြနဲ့ရွာတဲ့မိုးဟာနယူးဒေလီအတွက်မုတ်တုံရာသီမှာပထမဆုံးရွာတဲ့မိုးလို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်မုတ်တုံရာသီကအိန္ဒိယမှာစက်တင်ဘာလကုန်ထိရှိပါတယ်တောက်ကြနဲ့မိုးကြောင့်လေဆိပ်အမှတ်1တန်မှန်အကြီးကျယ်ပျက်စီးပါတယ်ဒေသဆန်တော်ချိန်မနက်9နာရီမှာလေဆိပ်ခေါမိုးနဲ့အတူထုတ်တန်းတွေပါပြိုကျတာပါဒီလိုပြိုကျရာကနေထိကဒဏ်ရသူတွေကိုတော့ဆေးုံပို့ရပါတယ်။ဒီတမနာဝန်ဟာပြည်တွင်းလေကြောင်းခီးစင်တွေထွက်ခွာတဲ့နေရာပါ။ဒီလေကြောင်းခီးစင်တွေကိုရပ်ဆိုင်းထားပြီးပျက်စီးတွေကြားပိတ်မိသူတွေကိုကယ်ထုတ်ခဲ့ရတယ်လို့လေဆိပ်အာဏာပိုင်တွေကပြောပါတယ်။လေကြောင်းခီးစင်၈ခုတဲ့မနေ့ကိုဖျက်သိမ်းရပြီးခီးစင်48ခုကတော့မိနစ်40လောက်နောက်ကျပြီးမှထွက်ခွာနိုင်ကြတာဖြစ်ပါတယ
okay မြို့သက်ကထိတ်တန့်ရောက်တဲ့တင်းတွေကိုကြီးညာပေးခဲ့တာဖြစ်ပါတယ်မြားအမေရိကန်သမရရွေးကောက်ပွဲအကျိုးစကားစစ်ထိုးပွဲအချိန်မှာပဲအခုအမေရိကန်နိုင်ငံရေးဆောင်းပါးတပုတ်ကိုစတင်တက်ဆက်ချင်ပါတယ်ဗျအမေရိကန်နိုင်ငံသားတွေရဲ့ခင်မွန်းဇနီးတွေကိုနိုင်ငံကနေနှစ်မထုတ်နိုင်တဲ့ဥပဒေပြဋ္ဌာန်းပြီးအကာအကွယ်ပေးသွားမယ်လို့အမေရိကန်သမရဂျိုးဘိုင်ဒန်ကပြီးခဲ့တဲ့ဇွန်လ18ရက်နေ့တော့ကြီးညာထားပါတယ်ကလင်းငယ်ဘွားကမိဘတွေနဲ့အတူအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတရားမဝင်ရွှေ့ပြောင်းအခြေချနေထိုင်ကြသူတွေကိုအကာအကွယ်ပေးတဲ့ဥပဒေပြဋ္ဌာန်းတာစနစ်ပြည့်ကျင်နေဖြစ်ပါတယ်။ VOA သတင်းတောက် Anita Power ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါတယ်မြား
။ Javier Quiroz Castro ဟာမိဘတွေနဲ့အတူအသက်3နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာတာပါ။ တရားဝင်ဆရွက်ဆရံအထောက်အထားမရှိဘဲရောက်လာတာကြောင့်အမေရိကန်နိုင်ငံသားမဖြစ်သူကက်ဆိုဟာသူတို့အပေါ်အကာအကွယ်ပေးတဲ့ဒါကာဥပဒေအရအခုအခါသူဟာတက်ဆက်ပြည်နယ်ဟျူစတန်ဆေးရုံမှာတူနာပြုအဖြစ်အလုပ်လုပ်ကိုင်နိုင်ပါပြီ
Saving American lives
ဒါကာဥပဒေကြောင့်သာအမေရိကန်တွေရဲ့အသက်ကိုကယ်တင်နေနိုင်တာပါဒီဥပဒေကြောင့်ငယ်စဉ်ကတည်းကနေကြီးပြင်းလာတဲ့အထိဒီတိုင်းပြည်ကိုကိုယ်အိမ်ရာအဖြစ်သတ်မှတ်ပြီးကျွန်တော်ချစ်တဲ့ဒီတိုင်းပြည်မှာတရားဝင်နေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်ပြင်မိသားစုဘဝဖန်တီးခွင့်လည်းရနေတာပါ
American ပြည်ထောင်စုမှာကာလအတော်ကြာအထောက်အထားမဲ့နေထိုင်သူတွေ American နိုင်ငံသားတွေနဲ့အင်တာဗျူးပြီးတဲ့အခါနိုင်ငံသားဖြစ်လာဖို့နှစ်တော်ကြာအချိန်ယူရတယ်လို့အခက်အခဲတွေလည်းရင်ဆိုင်ရတာပါဒါကြောင့် Biden ဆိုရကဒီအခက်အခဲကိုဖြေရှင်းဖို့ကြိုးစားရမှာလူ9သိန်းလောက်အပေါ်တက်ရောက်ခဲ့ပါတယ်ဒီအစီအစဉ်ကိုဇွန်လ18ရက်နေ့မှာသမ္မတ Biden ကအင်ပီရောမှာကြေညာခဲ့တာပါ
These couples have been raising families.
တို့နှစ်ယောက်ကမိသားစုဘဝတွေကိုကူညီထောက်ပံ့ပေးနေတာပါ။ကလေးတွေကိုဖျားကြောင်ပို့ပါတယ်။ကျောင်းတက်ပြီးတော့ပညာရှာခိုင်းပါတယ်။ခွန်လဲဆောင်ပါတယ်။တို့နိုင်ငံကိုဆယ်နှစ်မကအလိုကျွေးပြုခဲ့ပါတယ်။ဒါပေမဲ့အမေရိကမှာစိုးရင်ထိတ်လန့်ပြီးမရေရာမှုတွေနဲ့ဖြတ်တန်းနေကြတာပါ။ကျွန်တော်တို့ဒါကိုပြုပြင်ရမှာဖြစ်ပြီးတော့ဒီကနေ့မှာပဲကျွန်တော်ပြောင်းလဲပြစ်ပါမယ
်။အထူးသဖြင့်ခုလိုရွေးကောက်ပွဲကျင်းပမယ့်နှစ်မှာလူဝင်မှုကြီးကြပ်ရေးမူဝါဒဟာအထူးမှန်တဲ့ကိစ္စပါ။ပြီးခဲ့တဲ့နှစ်20အတွင်းတောင်ပိုင်းမက္ကဆီကိုနယ်စပ်ကနေဝင်ရောက်ဖို့ကြိုးပမ်းသူအရေအတွက်ဟာအများဆုံးလည်းဖြစ်လာတာပါ။အခုလိုရွှေ့ပြောင်းသူတွေအလုံးအရေးနဲ့ဝင်ရောက်စီးနှင်းမှုဟာဘိုင်ဒန်ကြောင့်ဖြစ်တယ်လို့ Republican သမ္မတကိုယ်စားလှယ်လောင်းဖြစ်လာမဲ့ Donald Trump ကဆွဆွဲထားပြီးအမေရိကမှာကျန်းမာရေးပြဿနာတွေကြုံနေရတာ၊ရာဇဝတ်မှုတွေထူပြောလာတာ၊ငွေကြေးပေါင်းပွားလာတာ၊ယောဂဗျာကူးဆက်ပြန်ပွားလာတာနဲ့အကြမ်းဖက်ရန်လိုတိုက်ခိုက်မှုတွေတိုးလာတာဟာရွှေ့ပြောင်းဝင်ရောက်သူတွေကြောင့်ဖြစ်တယ်လို့အထောက်အထားတစုံတရာပြအရာမျိုးမရှိပဲပြောရတယ်
An estimated 50%
ငွေကြေးဖောင်းပွားစီတဲ့အဓိကကြောင်းရင်းခမန်းကြီး50ရာခိုင်နှုန်းတော့ဟာနေထိုင်ခွင့်ထောက်ပံ့ပေးထားရတဲ့ဈေးများလို့ပါ Biden ကတရားမဝင်ရွှေပြောင်းဝင်ရောက်လာတာတွေကိုခွင့်ပြုထားသလိုအတိုးနှုန်းတွေမြင့်ထားတာကြောင့်ဈေးတွေတက်ကုန်တာပါ
ရွှေပြောင်းဝင်ရောက်သူတွေအရေးဆောင်ရွက်သူတွေကတော့ Trump ရဲ့ပြောဆိုချက်ကိုလက်မခံဘဲဒီလူတွေရဲ့လှုပ်ရှားကနေတဆင့် American စီးပွားရေးလက်ပတ်မှုပိုအားကောင်းစေပြီးတစ်နှစ်ကိုဒေါ်လာ73ဘီလီယံအပိုဆောင်အထောက်အကူဖြစ်စေတယ်လို့ပြောရတယ
် We estimate that if they were to be US citizens years down the line
အဲ့ဒီကာလတွေမှာသူတို့သာ American နိုင်ငံသားတွေအနေနဲ့ရည်တည်နိုင်မယ်ဆိုရင်တစ်နှစ်ကို5ဘီလီယံလောက်အထိထပ်တိုးသွားနိုင်ပါတယ်အခုပြဌာန်းမဲ့မူဝါဒအရသူတို့အနေနဲ့တရားဝင်နေထိုင်ခွင့်သူတို့အနေနဲ့အလုပ်လုပ်ကင်ခွင့်ရမယ်ဆိုရင် American စီးပွားရေးပိုပြီးအားကောင်းလာမှာပါဒီလိုသာဖြစ်မယ်ဆိုရင်အမေရိကန်နေအားလုံးအတွက်အကျိုးရှိပါလိမ့်မယ
်ရေဘကာရှီဟာရွှေပြောင်းအခြေချအမေရိကန်စီးပွားရေးလုပ်ငန်းရှင်မဟာမိတ်အဖွဲ့အကြီးကဲပါသူမိခင်ဟာအထောက်ထားမဲ့နေထိုင်သူဘဝမှာအနှစ်20နီးပါးနေလာခဲ့တာဝ
ါ She was a doctor in China but for 19 years undocumented here she
တရုတ်မှာနေတော့ဆရာဝန်မှာအခု19နှစ်လုံးတရားမဝင်နေရတော့စားတောက်ဆိုင်တက်ကြီးကြီးဟာတက်ကြီးတွေကိုလိုက်လံပြုစုပေးတာသာလုပ်နိုင်ပြီးသူ့ရဲ့တက်ကြွနဲ့ပညာတွေအသုံးချလို့မရတော့ပါဘူးတကယ်လို့သာဒီကလူမှုအတိုင်းဝိုင်းကြာဆယ်စုနှစ်တွေနဲ့ချီနေထိုင်အလုံးလောက်ကိုင်လာသူတွေကိုတရားဝင်နေထိုင်ခွင့်အထောက်အထားသာပေးလိုက်မယ်ဆိုရင်စေးချောင်းပြန်တက်နိုင်ပြီးလူမှုအတိုင်းဝိုင်းကိုလည်းအလုံးကျွေးပြုမှာကြောင့်အမေရိကန်တွေအားလုံးအတွက်အကျိုးရှိပါတယ်
ဘိုင်ဒန်ဆိုရကဥပဒေကိုခုလိုပြင်ဆင်ပြဋ္ဌာန်းလိုက်တာကြောင့်တရားဝင်အလုပ်လုပ်ခွင့်ရလာပြီးအမေရိကန်အဖြစ်ရည်တည်လို့ရမှကြောင့်ဝမ်းသာမိတယ်လို့ရွှေပြောင်းခြေချသူတွေကပြောပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ခဲ့တာပါဗျာ VOA ကစနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုကြည့်ကြအောင်ပါဦးကျော်စံသားကမူရင်းအသုံးလုံးနဲ့မူရင်းအာဘော်အတိုင်းထုတ်လွှင့်ပြထားပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့ရခိုင်မြောက်ပိုင်းအခြေအနေမြန်မာပြည်တွင်းစီးရဲဥတီယာနဲ့စစ်ကောင်စီရဲ့ရှေ့လာလာဆရာတွေဖြစ်ပါတယ်အဲဒီမှာပထမဆုံးပြောပြခြင်းတဲ့အကြောင်းအရာကတော့ What's really happening in Myanmar's northern Arakan ရခိုင်မြောက်ပိုင်းမှာအမှန်တကယ်ဘာဖြစ်နေသလဲဆိုတဲ့အကြောင်းစင်နဲ့ Paul Greene ရဲ့ရေးသားချက်ဖြစ်ပါတယ် theairy.com မှာဖတ်ရအောင်ပါတော်များများကရခိုင်မြောက်ပိုင်းမှာဘာတွေဖြစ်နေလဲဆိုတာသိတယ်လို့ထင်ကြပေမဲ့ကိုရှိတော်ကကိုပြောနေကြတယ်။မျက်မျက်တာတာမရှိဘူးဆိုပြီးဆက်လက်ရှင်းတမ်းဖို့အတွက်ဖြစ်တဲ့နည်းနဲ့ရုန်းကန်နေတဲ့စစ်ကောင်စီလူမျိုးချင်းတွေ့ကြအောင်အများဆုံးလှုပ်ဆောင်နေတာ ရခိုင်နဲ့ရိုဟင်ဂျာတို့ဘလောက်ခိုင်ခိုင်မာမာခုခံပြီးစစ်ကောင်စီရဲ့လက်ကွက်ကိုဆောင်ရွက်နိုင်မလဲဒါမှမဟုတ်စစ်ကောင်စီကျိုးဆွဲရာကမ်းမဲ့ရုပ်ဝေးရုပ်တွေဖြစ်သွားနိုင်သလားဆိုတာပြီးခဲ့တဲ့မတ်လ26ရက်နေ့က AUD မှာသူရေးခဲ့တဲ့ဆောင်းပါးတစ်ခုကိုကြင်ကြုံညွှန်းဖော်ပြပါတယ်အခုမီဒီယာတွေကိုကြည့်ရင်စစ်ကောင်စီရဲ့လွတ်ရက်တွေအောင်မြင်နေတာကိုတွေ့ရတယ်။စွန့်ရောက်တဲ့ဆန့်ကျင်ဘက်အမြင်တွေကြီးစိုးနေပြီးသမတ်သမတ်ကြတဲ့အမြင်တွေပြင်းပြင်းတင်မြုပ်နေတယ်။ဒါ90%လောက်စိတ်ဓာတ်ဆစ်စင်ရဲ့အတွေ့အကြုံရှိလာခဲ့တဲ့စစ်တပ်ရဲ့လွတ်ရက်ပဲ X လို့ခေါ်တဲ့ Twitter လူမှုကွန်ရက်ပေါ်မှာမှတ်ချက်အများစုဟာအေကို Genocide အပါအဝင် Through တင်မြတ်ဆွဲဆိုရေးသားနေကြတယ်။စစ်ကောင်စီရဲ့ရာဇဝတ်မှုတွေကိုတော့မဖော်ပြကြဘူး။ကမကောင်အကြောင်းမှားစွန်နဲ့ပဲပြပရောက်ရိုဟင်ဂျာတွေတကြွလှုပ်ရှားသူတွေကလည်းအဲ့ဘက်ကိုလိုက်ပန်နေကြပြီးအဲ့ဘက်ကလည်းဒေါသနဲ့ပြန်လဲတုံ့ပြန်တော့တိမမှုကပုံမအချိန်မြင့်လာတယ်လို့ဆိုပါတယ်တကယ်လိုအပ်နေတာကဘက်ပေါင်းစုံကလူတွေဟာ embassy လို့ခေါ်တဲ့တစ်ဖက်လူရဲ့ရှူတောင်းကဝင်ကြည့်ပြီးသူတို့ဘာကြောင့်ဒီလိုဖြစ်နေလဲဆိုတာကိုနားလည်သဘောပေါက်ကြဖို့လိုတယ်ဒီလိုပြောတော့တချို့ကလက်ခံဖို့ခက်ခဲလိမ့်မယ်ဒါပေမဲ့ဒီလိုဘက်ပြောင်းရှူတောင်းပြောင်းပြီးကြီးမားဘယ်လိုတုံ့ပြန်ရမယ်ဆိုတာကိုပုံမကောင်းမွန်တဲ့ view ကချမှတ်နေမှာဖြစ်တယ်။စေယူပောက်တိုင်းအပြင်းထန်ဆုတ်ချနေကြရင်လူကြီးစိမ့်နဲ့ဂုံယူဝင်ကြွားစွာတိုက်ပွဲဝင်နေရတဲ့သူတွေကိုကြောင်ပိတ်သလိုဖြစ်သွားပြီးပျော်ပြောင်းတဲ့သဘောထားကိုမှေ့မင်စေတယ်လို့လည်းပြောထားပါတယ်။စစ်ကောင်စီဟာသူတို့မနိုင်ရင်ရုပ်ပန်းဆိုင်ရာဝတ္ထုပစ္စည်းတွေကလူပူရေးရာအရာကအကုန်လုံးဖျက်ဆီးပစ်မယ်ဆိုတဲ့ချင်းကပ်မှုမျိုးနဲ့လုပ်နေတာဖြစ်တယ်။ဘူးစီတော်နဲ့စစ်တွေမှာရိုဟင်ဂျာတွေကိုအေးဆန့်ကျင်ရေးလုပ်ခိုင်းတယ်။စစ်ကောင်စီကကန့်ကွက်ခိုင်းတယ်ဆိုတာတွေကိုအေးကောင်းဆောင်တွေကသတိမမူမိပဲဒေါသနဲ့တုံ့ပြန်ကြတယ်။အဲ့နောက်စစ်ကောင်စီဟာသူတို့ကိုယ်တိုင်နိုင်ငံသားအဖြစ်အသိအမှတ်ပြုမထားတဲ့ရိုဟင်ဂျာတွေကိုစစ်မှုထမ်းခိုင်းတယ်။တချို့ရိုဟင်ဂျာတွေကစစ်ကောင်စီနဲ့ပူးပေါင်းတယ်ဆိုတော့ဒီလူတွေကိုငါတို့အကူအညီအကာအကွယ်ပေးနေရတာနဲ့သူတို့ဟာစစ်စာဖောက်တယ်လို့အေးကခံစားရတယ်။တုံ့ပြန်လက်စားချေတာတွေလုပ်တော့စစ်ကောင်စီနဲ့အတူပြပအခြေဆိုင်ရိုဟင်ဂျာဖွဲ့စည်းတွေကခေါင်းဆောင်တွေရောလူမှုကွန်ရက်တွေကပါဒီတော့သားကိုလောင်စာထိုးသလိုပြန်လဲတုံ့ပြန်ကြတယ်။အေးစီတုံးကဝင်ရောက်နားလဲပြင်းထန်ခြင်းမရှိတဲ့အတွက်မြို့ချစ်စိတ်ပြင်းထန်တဲ့အေးဟာကြောင်ပိတ်မိပြီးအခြေအနေကိုဆိုးသွားနိုင်တယ်။ဒါ့အပြင်နိုင်ငံတကာအရဖက်အဖွဲ့အစည်းတွေကလည်းရိုဟင်ဂျာတွေကိုသာလုံးဝအယုံဆိုင်နေရတော့တခိုင်အရဖက်အဖွဲ့အစည်းတွေခွဲခြားပစ်ပယ်ခြင်းခံရတယ်။ပြောင်းမာလေကြောင်းတိုက်ခိုက်မှုကြောင့်ရိုဟင်ဂျာတွေမစေရခင်ထွက်မပြေးရခင်ရိုဟင်ဂျာမဟုတ်သူတွေသေဆုံးရပြီးသူတို့အိမ်တွေမိရှုခံရတော့စားစရာမရှိနေစရာမရှိဖြစ်ခဲ့တာကိုတော့နိုင်ငံတကာအဖွဲ့အစည်းကဂရုမစိုက်ခဲ့ရဘူး။ဟို2013လုံးကလည်းနိုင်ငံတကာအကူအညီအဖွဲ့တွေဟာရိုဟင်ဂျာအရေးကိုသာအယုံဆိုင်ကြတော့ရခိုင်တွေနာကျင်ပြီးအချင်းချင်းအကြမ်းခံပြင်းစရာတွေဖြစ်လာခဲ့တယ်လို့ဆိုပါတယ်။အခုမောင်တော်ကိုအေကအရဖက်ထိခိုက်မှုမရှိသေးပဲတိုက်ခိုက်သိမ်းပိုက်ဖို့အတွက်အလုံးထွက်ခေါ်ကြဖို့ပြောထားတယ်။တချို့တတ်နိုင်တဲ့ရိုဟင်ဂျာတွေဆိုရင်ရန်ကုန်အထိထွက်သွားကြတယ်။တချို့လည်းဘေးကင်းရာကိုသွားကြတယ်။တချို့ကြတော့အကြောင်းမျိုးမျိုးကြောင့်မရွှေ့ကြဘူး။အင်ကိုမစွန့်ပစ်ခဲ့ခြင်းသာဈေးမတက်နိုင်တာစစ်ကောင်စီဘက်တော်သားရိုဟင်ဂျာတွေနဲ့အာဆာရုကိုကြောက်ရတာအဆက်အရွယ်ကြီးသူတွေမပြောင်းရွှေ့ချင်ကြတာတွေလည်းပါတယ်။ပြည်မိနေသူတွေကိုအေးအကဲထုတ်ဖို့ကြိုးစားပေမဲ့ထွက်ပေါက်တွေအလုံးကိုစစ်ကောင်စီတပ်ဖွဲ့တွေနဲ့လက်လက်ကိုင်းရိုဟင်ဂျာတွေပိတ်ဆို့ထားတယ်တချို့ထွက်ပေါက်တွေမှာမိုင်းတွေထောင်ထားတယ်ဆိုတော့ရက်ဖက်ထိခိုက်မှုတွေကတော့ရှိလာနိုင်မှုမယ်တကယ်တမ်းအရေးတကြီးစတိပြုရမှာကရခိုင်နဲ့ရိုဟင်ဂျာအများစုလို့ဟာအချင်းချင်းကုသရောင်းဝယ်ကုလူဆက်ဆံပြီးငင်းငင်းညံ့ညံ့နေထိုင်ကြတာဖြစ်တယ်ဆိုတဲ့အချက်ပဲခဏတစ်ဖက်အမြင်ချင်းဖလှယ်ပြီးခေါင်းအေးအေးနဲ့ဆွေးနွေးနားလည်နိုင်ကြမယ်ဆိုရင်စစ်ကောင်စီရဲ့သွေးခွဲမှုကရှောင်ရှားနိုင်ရမှာဖြစ်တယ်ပဲလိုက်ပြောဆိုမှုတွေကိုစံအောင်လိုက်ပြီးပြောနေရမယ်ဆိုရင်တော့အကျိုးမရှိနိုင်ဘူးလို့ Paul Greening ကသုံးသပ်ထားတာဖြစ်ပါတယ်။ဆောင်းပါးရှင် Paul Greening ဟာနှစ်ပေါင်း20ကျော်အတွေ့အကြုံရှိတဲ့ကုလသမဂ္ဂအရာရှိကြီးတဦးဖြစ်ပါတယ်။2019က2020အထိစစ်တွေမျိုးမှာ IOM ခေါ်ရွှေပြောင်းထေရနေထိုင်သူတွေအရေးတောင်းဝန်ထမ်းဆောင်ခဲ့သူတွေဖြစ်ပါတယ်ခင်ဗျာ
။
Conflict in Myanmar paves the way for a new way of democracy. Democracy landed tunere Myanmar Pratipaksha Swaya Kaunsine the diplomat ma Thomas Wells Su Tene Michael Brindo Thunsa Jekko celebrate pyo pya lo bare. 2021 ma Yuekauk khan Swaya go phyo cha lite dan ne de set de phit la de Pidun sit ga naingai khin jin de ko man sa pi landed go phun lite da phit de lo so tha bare.ပြည်ရင်းစပြင်းထန်နေပေမဲ့မြန်မာနိုင်ငံဟာဒီမိုကရေစီရောင်းချကိုလှမ်းမြင်နေရပြီ။ပြည်သူတွေဆင်းရဲဒုက္ခမျိုးစုံကြုံနေရတော့လဲ င်လိုစပက်ရဲ့ဘက်ခေါင်းဆောင်တွေအချင်းချင်းကတိကဝတ်ပြုသဘောတူညီမှုရယူစရာမလိုတော့ပဲအလုံးပါဝင်တဲ့ဒီမိုကရေစီနိုင်ငံတွေအတွက်အခွင့်အလမ်းကိုမှန်းဆနိုင်ပြီဖြစ်တဲ့ဒေါ်ဆန်းစုကြည်ဒီမိုကရေစီမြန်မာ့တခုအနေနဲ့ဆင်နေခဲ့ပေမဲ့သူလက်ထက်2021မတိုင်ခင်ကာလမှာလည်းမြန်မာနိုင်ငံမှာဒီမိုကရေစီမဖြစ်ထွန်းခဲ့သလိုဒီမိုကရေစီကိုပြပြသားသားဥတီခဲ့ခြင်းလည်းမရှိပဲစစ်တပ်ရဲ့ကြီးစိုးချုပ်ချယ်မှုအောက်မှာလောင်ပိမ့်ပြီးလမ်းပျောက်နေခဲ့ခြင်းသာဖြစ်တယ်လို့ဆိုထားပါတယ်။တကယ်တော့အခုစစ်ကောင်စီကိုဆန့်ကျင်နေတဲ့အင်အားစုတွေဟာလည်းတချို့ကဒီမိုကရေစီကိုဥတီ၊ကျန်တချို့ကလူမျိုးစုအရေး၊ကျန်တချို့ကတော့လက်နက်ကင်ပြီးအနာရယူရေးစတာတွေမျိုးမျိုးကွဲလွဲနေစေဖြစ်တယ်။သူတို့အလုံးဟာသူခေါ်မင်းအောင်လိုင်းစရဂျင်းအစိုးမှုကိုချုပ်ချဖို့လက်တွဲနေကြခြင်းသာဖြစ်ပြီးဒါဟာဒီမိုကရေစီရဲ့ပြင်ပြသမှုအနေနဲ့ရာဖြစ်တယ်ဒီမိုကရေစီကိုအတိတ်ပဲဖွင့်ဆိုကြပုံနဲ့ကွဲလွဲနေကြတယ်။အတူညီတဲ့အကျိုးစီးပွားအလိုက်ကိုအုပ်စနစ်ကိုလိုသလိုအတိတ်ပဲဆွဲဖွင့်ထားကြတယ်။ဒါမဲ့စစ်အနာသိမ့်တာနဲ့တစ်ဆက်တည်းဖြစ်ပေါ်လာတဲ့ပဋိပက္ခတွေကမြန်မာဒီမိုကရေစီအနာဂတ်အတွက်နီလန်သစ်တွေပေါ်ထွက်လာစေတယ်။စစ်တပ်ရဲ့ကြီးစိုးမှုကိုပြတ်ထန်းထားတဲ့2008အခြေခံဥပဒေမျိုးမြန်မာနိုင်ငံရဲ့အခင်းအကျင်းမှာတွေ့ရတော့မှာမဟုတ်ဘဲအနာရှင်ခေတ်လွန်ဒီမိုကရေစီကိုမျောမှန်းလာနိုင်တယ်လူမျိုးစုတွေကာလတရှိကြုံတွေ့ခံစားကြရတဲ့ခံပြင်းနာကျင်မှုတွေကိုဗမာအများစုကလည်းပုံမနာလေသဘောပေါက်လာကြတယ်။သူတို့ကိုယ်တိုင်အဲ့ဒီနာကျင်ခံစားမှုတွေကိုကြုံတွေ့လာရတာဖြစ်တယ်။တည်ရင်မှလည်းတိုင်းရင်းသားအင်အားစုတွေဟာအနာမသိခင်ကအထက်ပုံမအင်အားကောင်းလာတဲ့အတွက် NUG နဲ့အပေါင်းမှာဗမာနိုင်ငံရေးခေါင်းဆောင်တွေအနေနဲ့အလုံးပုံမပါဝင်နိုင်တဲ့ Federal မှတ်တပါတခြားရွေးစရာနီလန်းမရှိတော့ဘူးဖြစ်လာတယ်။ဒီကိစ္စကိုပုံမပြည်ပြင်းပြင်းမှန်းဆလာရတယ်လက်တွေ့မှာလဲတော်လှန်ရေးအင်အားစုတွေစိမ့်ပိုက်ထားတဲ့ဒေသတွေမှာစစ်ကောင်စီအုပ်စုမှုအစားလူထုကိုစားပြုဒေသန္တရအုပ်ချုပ်ရေးကိုအစီအစဉ်အကောင့်ထဲပေါ်လာကြတယ်။ဥပမာစကိုင်းတိုင်းနဲ့ကယားပြည်နယ်ဘက်မှာဆိုရင်ဖက်ဒရယ်သဘောတရားကိုဒေသန္တရအစုအထက်မှာစမ်းသပ်ကျင့်သုံးပြီးဒေသဆိုင်ရာအရဖက်အဖွဲ့အစည်းတွေကစာနာမှုအကူအညီဖြန့်ဖြူးရေးအုပ်ချုပ်ရေးတို့မှပါဝင်ဆောင်ရွက်နေကြတယ်။ဒါရီဟာဒေသလိုက်ကွယ်လွယ်ပြီးဒီမိုကရေစီတကယ်ပြည်ပြင်းပြီးလို့မပြောနိုင်ပေမဲ့လူလာပြီးကြတဲ့မြန်မာနိုင်ငံမှာနှစ်ပေါင်း90အတွင်းရခင်တခါမှမဖြစ်ထွန်းပြခဲ့တဲ့အခြေအနေတွေဖြစ်တယ်လို့သုံးသပ်ထားပါရခင်ဗျာ။အရှင်တွေဟာအော်စတြေးလျနိုင်ငံမဲလ်ဘန်တက္ကသိုလ်ကသုရေသီပညာရှင်တွေဖြစ်ကြပါရယ်။မြန်မာ from failed state to total collapse မြန်မာနိုင်ငံကြာရှုနိုင်ငံမှဒီလုံးဝပြတ်သုံးရသို့ဆိုတဲ့ခေါင်းစဉ်နဲ့ theglobalist.com မှာ Joshua Katlinski ရဲ့သုံးသပ်ချက်ကိုနောက်ဆုံးပြောပြလိုပါရယ်။လုံးဝနှစ်နှစ်ကစပြီးစစ်ကောင်စီအခြေအနေပြောင်းလဲသွားခဲ့တယ်။စစ်ပွဲမှာရှုံးနေတာဒါမှမဟုတ်ဖွတ်အတွင်းမှာပြိုကွဲသွားနေတယ်။စစ်ကောင်စီကိုအဓိကလက်နက်ထောက်ပံ့နေတဲ့ရုရှားဟာယူကရိန်းစစ်ပွဲကြောင့်တိတ်မထောက်ပံ့နိုင်တော့ဘူး။မြောက်ကိုရီးယားလည်းထင်သလောက်အပြည့်မပေးနိုင်ဘူး။တော်လိုင်းအင်အားစုတွေကတော့စစ်ကောင်စီကစစ်မြင့်လက်နက်တွေကိုသိမ်းပိုက်ရရှိပြီးပုံမအင်အားကောင်းလာကြတယ်။တရုတ်ကတော့စစ်ကောင်စီကိုပံ့ပိုးတဲ့ဆိုပေမဲ့စစ်ကောင်စီဆက်လက်တည်ထောင်နိုင်မလားဆိုတာသံသယဝင်လာပြီးအတိုက်ခံတွေနဲ့ထိတွေ့လာတယ်။ဒီကုန်းချုပ်အနေနဲ့ကတော့စစ်ပွဲဟာမပြီးဆုံးသေးဘူး။ဒါပေမဲ့အချိန်တော့နီးကပ်လာပြီ။အခုကြာရှုနိုင်ငံလို့ပြောနေတဲ့မြန်မာနိုင်ငံဟာစစ်ပွဲရရဆိုင်ပြီးပြည်တွင်းပြောင်းရွှေ့နေထိုင်ရသူတွေများပြားလာတယ်။ဝန်ဆောင်မှုရန်တရားလည်းလုံးဝပြတ်ပြတ်နေတဲ့အချိန်မှာပြည်ပနိုင်ငံတွေအနေနဲ့စစ်ကောင်စီဆုံးနိုင်သွားရင်ဒါမှမဟုတ်သူတို့အချင်းချင်းကြာပြူကွဲသွားရင်ဘာဆက်လုပ်မလဲဆိုတာကြိုတင်ပြင်ဆင်ထားသင့်ကြတယ်။မြမပြည်ဖွံ့ဖြိုးတိုးတက်လာရင်အကျိုးအများရနိုင်တယ်ဆိုတဲ့ပြည်ပနိုင်ငံတွေအနေနဲ့စစ်ကောင်စီအလွန်ကာလအတွက်ကြိုတင်ပြင်ဆင်ထားသင့်တယ်။ဒါမှမဟုတ်ရင်တော့စစ်ကောင်စီဆန့်ကျင်ဘက်တွေအချင်းချင်းတိုက်ခိုက်ကောင်တိုက်ခိုက်လာတဲ့အခြေအနေမျိုးရရှိသွားလိမ့်မယ်လို့ဆောင်းပါရှင် Joshua Katlinski ကသုံးသပ်ထားတာဖြစ်ပါခင်ဗျာ
။ကုလပတ်ကတော့ဆက်ပဲဖြစ်ပါခင်ဗျာ။နောက်တစ်ပတ်မှဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်ဆောင်းပြလိုက်ကြပါသေးရဲ့။အားလုံးကိုကျေးဇူးတင်ပါတ
ယ်။ဦးကျော်စန္ဒာစူးစီးတင်ပြသွားတာပါညာ။အခုတော့ American သမရရွေးကောက်ပွဲအကြောင်းမြန်မာ American တွေရဲ့တုံ့ပြန်ချက်အမြင်တွေကိုကြည့်အောင်ပါဗျ။2024ခုနှစ် American သမရရွေးကောက်ပွဲအကြောင်း American သမရဂျိုးဘိုင်ဒန်နဲ့သမရဟောင်းဒေါ်နယ်ထရန့်တို့ရဲ့ပထမဆုံးစကားဆက်ထိုးပွဲကိုဇွန်လ29ရက်နေ့ညကဂျော်ဂျီးယားပြည်နယ် Atlanta မြို့က CNN သတင်းဌာနစတူဒီယိုထဲမှာကျင်းပခဲ့ကြတာကိုစောင့်ကြည့်ကြတဲ့အထက်မှာ American ရောက်မြန်မာຫນွေပွားတွေလည်းပါပါတယ်။လက်ရှိသမရနဲ့သမရဟောင်းနှစ်ယောက်တို့ရဲ့မျက်နှာချင်းဆိုင်မြင်းခုံဆွေးနွေးချက်ပေါ်မြန်မာအမေရိကန်ချုပ်ရဲ့အမြင်တွေကိုအခုအတန်လွှင့်ချိန်မတိုင်ခင်မှာပဲကျွန်တော်ကမေးမြန်းပြီးတော့စူးစီးတင်ဆက်ထားပါတယ်ခင်ဗျာအမေရိကန်ပြည်သူ48သန်းလောက်ကစောင့်ကြည့်ခဲ့ကြတယ်လို့ CNN သတင်းဌာနကထုတ်ပြန်ထားတဲ့ဒီစကားစစ်တိုးပွဲဟာသ ဘိုင်ဒန်ထရန့်ပထမအကြိမ်ဆုံခဲ့တဲ့2020ခုနှစ်တုန်းကတည်းကကြည်သူအရေအတွက်34ရာခိုင်နှုန်းကျဆင်းသွားတာပါ။အရင်တစ်ခေါက်တွေ့တုန်းကတော့ဘိုင်ဒန်ဟာသမ္မတလောင်းရှင်ပြိုင်သူအဖြစ်အဲ့ဒီတုန်းကသမ္မတဖြစ်တဲ့ထရန့်ရဲ့ဆွမ်းဆောင်ရည်မှတ်တမ်းတွေကိုအသေးစိတ်ထောက်ပြနိုင်ခဲ့ပေမဲ့ဒီတစ်ခေါက်မှာတော့စကားပြောဆိုအောင်မှအာမံမတွေ့ရဘူးလို့စောင့်ကြည့်ကြသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်ပေါင်းများစွာအခြေချနေထိုင်ပြီးအမေရိကန်နိုင်ငံရေးလှစ်လာစောင့်ကြည့်နေတဲ့ဒေါက်တာတင့်ဆွေကတော့သူစောင့်ကြည့်ခဲ့သမျှစကားစစ်ထိုးပွဲတွေမှာဒီပွဲကအားအနည်းဆုံးလို့ရှုမြင်ပါတယ
်။ကျွန်တော်နားထောင်မှုသမျှသမ္မတဒီစကားစစ်ထိုးပွဲမှာဒီပွဲမနေ့ညပွဲအညံ့ဆုံးလို့ကျွန်တော်ယူဆပါတယ်။ညံ့တာကနှစ်ယောက်လုံးညံ့တယ်လို့ကျွန်တော်ယူဆပါတယ်။အဲဘိုင်ဒန်ချုပ်ပြီးတော့ထရမ့်နိုင်တယ်လို့သုံးသက်ချက်ကိုလို့တော့ကျွန်တော်သဘောမတူဘူး။ကျွန်တော်မြင်တာကတော့နှစ်ယောက်လုံးရှုံးတယ်လို့ကျွန်တော်ယူဆပါတယ်။နှစ်ယောက်လုံးဟာအသက်အလွန်ကြီးကြတဲ့အတွေ့အားတွေမနေမပါဘူး။ဒါဟာစိတ်ဝင်စားမှုနည်းစေတဲ့အချက်တစ်ခုဖြစ်ပါတယ်။
စကားစစ်ထိုးပွဲတစ်လျှောက်မှာပြိုင်ပွဲနှစ်ယောက်ဟာအပြန်အလှန်တိုက်ခိုက်ပြောဆိုကြပေမဲ့သမ္မတဟောင်းထရန့်ကပိုပြီးရှင်းရှင်းပြပြထိုးနှက်နိုင်တယ်လို့ American Media တွေကတော့သုံးသပ်ကြပါတယ်။ဒီပွဲမှာတယောက်နဲ့တယောက်လဲလိန်ညာတယ်ဆိုပြီးဆွဆွဲကြပါတယ်။စကားစစ်ထိုးပွဲပြီး CNN စတန်ရတော့ထရန့်က68ရာခိုင်နှုန်းနဲ့အပြတ်သက်အနိုင်ရတယ်လို့ဆိုထားပြီးဒီအခြေအနေက Democratic Party ထောက်ခံသူတွေကြားဘိုင်ဒန်ရဲ့ဆွမ်းဆောင်ရည်ကိုမေးခွန်းထုတ်တာတွေဖြစ်စေတယ်လို့ဆိုပါတယ်။ American မှာနှစ်များစွာအခြေချနေထိုင်နေတဲ့ဒီမိုကရက်တစ်အားကောင်းတဲ့နယူးယောက်ပြည်နယ်မှာနေထိုင်သူဦးတန်းအောင်ကတော့ဂျိုးဘိုင်ဒန်ရဲ့လုပ်ရည်ကိုင်ကိုမေးခွန်းထုတ်ပါတယ
်။ငါကဂျိုးဘိုင်ဒန်ကိုတိုးတော်တိုးတော်ဖြစ်ပေမဲ့မင်းညကတော့ကျွန်တော်တို့သူ့ဖက်ကိုပါဖို့ကိစ္စကနည်းနည်းလေးပိုလျော့သွားတယ်လို့ကျွန်တော်ထင်တယ်ပေါ့နော်။ဘာလို့လဲဆိုသူ့ကိုမချိုက်လို့မုန်းလို့လည်းမဟုတ်ဘူး။ဒါပေမဲ့သူဖြစ်နိုင်တဲ့နမ်လာမင်းနေပေါင်း၄နှစ်တောင်မှသူကဆက်လုပ်ရမယ့်ကိစ္စမှာအာသူ့တကတူကရဲအတွက်လည်းအခက်အခဲရှိမယ်လို့ကျွန်တော်ထင်တယ်ပေါ့နော်
။ဘိုင်ဒန်ကထရန့်ရဲ့အားနည်းချက်ကိုတော့တိကျထောက်ပြနိုင်တာမျိုးမတွေ့ခဲ့ရဘူးလို့ဒေါက်တာတစ်ဆွေကလည်းယူဆပါတယ်
။ဘိုင်ဒန်ကလည်းညံ့တာကဒီအလွန်အားနည်းချက်တွေဖြစ်တဲ့ထရန့်မြအားနည်းချက်တွေဖြစ်တဲ့ရာဇဝမှုကိစ္စတွေလည်းကောင်းကောင်းသူကဟိုခြေပနိုင်ခြင်းမရှိဘူးထောက်ပြနိုင်ခြင်းမရှိပါဘူး။နောက်ဒုတိယချက်ကနှစ်ယောက်လုံးဟာအချက်အလက်လည်းမှားယွင်းရတယ်လို့ကျွန်တော်ယူဆပါတယ်။ဘိုင်ဒန်တင်ပြအဲထရန့်တင်ပြတဲ့အချက်လက်တွေမှားတယ်လို့ဘိုင်ဒန်ဘက်ကလည်းအာသာသူ့အာသာနိုင်တဲ့အချက်တွေကိုဆုတ်ကင်ပြီးတော့ချက်နဲ့လက်နဲ့တင်ပြခြေပနိုင်ခြင်းမရှိဘူးလို့မြင်ပါတယ
်ဒီစကားစစ်ထိုးဘက်မှာသူပြောချင်တဲ့ကိစ္စတွေကိုပဲဥတည်ပြီးတော့ဥပမာလူဝင်မှုကြီးကြပ်ရေးပြဿနာနဲ့ယူကရိန်းရုရှားစစ်ကိစ္စကိုပဲဇောင်းပေးပြီးပြောသွားတာတွေ့ရတယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါတယ်ဦးတန်းအောင်ကလည်းအလားတူရှုမြင်ပြီးဒီချက်ကထရန့်ရဲ့နီးပရိရဲ့ဖြစ်တယ်လို့ယူဆရဲဆိုပါတယ်သူဟာမိကုန်းတွေကိုသူဖြည့်ရှင်တဲ့ပုံစံကိုရောက်အောင်လှက်ပတ်ပြောသွားတာတွေ့ရတယ်လို့ဦးတန်းအောင်ကပြောပါတယ
်ဥပမာအဖြစ် तू ကသူ့ကိုမေးတယ်ဒီရွေးကောက်ပွဲဟာဘသူနိုင်နိုင်လက်ခံယူမလားလက်ခံနိုင်လက်ခံမလားဆိုပြီးတော့မှမေးတယ်မိကုန်းကို तू က yes or no ဖြေရမယ်အစား तू ကပြောလဲဆိုဂျိုးပိုင်တင်ကမကောင်းတဲ့အကြောင်းကိုဝေးပတ်ပြီးတော့မှဖြစ်ရတွေ့ရပေါ့နော်နောက်ဆုံးကြမှာပဲအဲ့ဒီဒါအမမရရပေါ့နော်နောက်ဆုံးကြမှာဖြေတဲ့ခါကျတော့မေးတဲ့အချင်းချင်းမေးတဲ့ခါပိတ်ပြီးမေးတဲ့ခါကျမှာပဲမြတ်တမယ်ဆိုရင်လက်ခံမယ်ဆိုတာကတော့သူက yes or no နဲ့မဖြေဘူးဆိုတာကိုကျွန်တော်တွေ့ရတယ
်တစ်ဖက်မှာလည်းသမရလောင်းနှစ်ဦးလုံးရဲ့အချက်လက်အခြေပြုပြောဆိုချက်တွေမှာအားနည်းချက်တွေရှိနေတာကိုစကားစစ်ထိုးပွဲပြီး American Media တွေမှာ fact check ဆိုပြီးအမှန်အချက်လက်နဲ့တိုက်ဆိုင်စစ်ဆေးထောက်ပြကြတာတွေရှိပါတယ်။ဥပမာသမ္မတဟောင်းထရန့်ကသူ့လက်ထက်မှာ American စီးပွားရေးကတမိုင်းတစ်လျှောက်အားအကောင်းဆုံးဆိုပြီးပြောတာမျိုးနဲ့သမ္မတဘိုင်ဒန်ကသူ့လက်ထက်ကမ္ဘာတစ်ဝန်းကစစ်မြေပြင်တွေမှာ American စစ်သားတွေအသက်မဆုံးရှုံးရဘူးလို့ပြောဆိုချက်တွေကိုထောက်ပြကြပါတယ်။2024ခုနှစ်ရွေးကောက်ပွဲရဲ့သမ္မတလောင်းနှစ်ဦးလုံး American တမိုင်းမှာအသက်အကြီးဆုံးသမ္မတဖြစ်နေတာတွေကိုထောက်ပြကြပါတယ်။လက်ရှိမှာ Democratic ဘိုင်ဒန်က62နှစ်နဲ့ Republican Trump က88နှစ်ရှိနေပါပြီ။မြန်မာနယ်ပေါ်ဦးတန်းအောင်ကတော့အသက်ပြတ်နာတဲ့အီချင်းပိုင်းကိုပို့ပြီးထောက်ပြပါတယ်
။ Donald Trump ကအမှန်ကန်ပြောတဲ့အပိုင်းတွေမှာအားနည်းချက်ရှိတယ်။အဲ့ဒီအပိုင်းအားနည်းချက်ရှိတယ်။ဒါပေမဲ့ Joe Biden ကျတော့သူလိုချင်တဲ့အရာကိုပြောတာလားသူများပြောခိုင်းလို့ပြောတာလားဆိုပြီးတော့မှသူတို့ရဲ့ဝေဖန်မှုကိုကြားတဲ့အခါမှာသူရဲ့အသက်ကြီးမှုကိုလည်းသူများရဲ့အများကြီးဝေဖန်တယ်ပေါ့နော်။အသက်ကြီးလို့ပြောချင်တာတော့မဟုတ်ဘူး။ဒါပေမဲ့အသက်ကြီးတဲ့လူတွေထဲမှာလည်းကျွန်တော်တို့ဒီအမေရိကန်နိုင်ငံမှာ Ronald Reagan တို့ဆိုရှင်ဘလောက်ချိဟိုဟာအောင်မြင်တဲ့စီးပွားရေးလုံးကနိုင်ငံရေးကိုသူလှုပ်ဆောင်နိုင်ခဲ့တယ်ပေါ့နော်အသက်ကြီးလို့တော့ကျွန်တော်တို့အပြစ်အယံပြောလို့မရဘူးဒါပေမဲ့သူဦးချင်းရဲ့ဆွမ်းဆောင်ရည်ကိုပဲကျွန်တော်တို့အဓိကပြောရမလို့ရှိပါတယ
်တခါအမေရိကန်ရွေးကောက်ပွဲရလဒ်ရဲ့မြမအရေးပေါ်တက်ရောက်နိုင်ခြေကိုတော့အစိုးရနဲ့လွှတ်တော်မူဝါဒတွေကိုချုံးချည်ရင်သိပ်ကွာကြီးမဟုတ်နိုင်ဘူးလို့မြမအတိုင်းဝိုင်းကယူဆပါတယ်နယူးယောက်ပြည်နယ်မှာနှစ်များစွာနေထိုင်နေတဲ့ဦးသန်းအောင်ကတော့သူ့အတွေ့အကြုံအရမြမအရေးအတွက်ဆိုရင်ဒီမိုကရက်တွေကပိုးချင့်ခဲ့ရတာလွယ်ပြီးရီပဘလစ်ကန်တွေကတော့နည်းနည်းပိုခက်ပေမဲ့သမရအဆင့်အနေထားမှာတော့သိပ်ကွာချမှာမဟုတ်ဘူးလို့ရှုမြင်ပါတယ်နိုင်ငံရေးလေလာသူဒေါက်တာတင့်ဆွေကတော့ပြီးခဲ့တဲ့သမိုင်းကြောင်းတစ်လျှောက်ဆောင်ရွက်ချက်တွေကိုကြည့်မယ်ဆိုရင်မြမအရေးပြဋ္ဌာန်းတဲ့ဘာမားအက်လိုမျိုးကိုကနဦးအစပြုခဲ့တာကဒီမိုကရက်တစ်သမရဘီလ်ကလင်တန်ဖြစ်တယ်လို့နောက်ထပ်ဒီမိုကရက်သမရဖြစ်တဲ့ဘရက်အိုဘားမားလက်ထက်မှာလည်းမြမအပြည့်ထိသွားခဲ့တာကိုသူကထောက်ပြပါတယ
်သို့တော်လည်းပဲဘယ်သမတဘယ်ပါတီကသမတတက်တယ်ဗမာပြည်အရေးကတော့တိတ်ကြီးကြီးကြေကြေပေါ့နော်ဟိုဖြစ်လာစရာလို့ကျွန်တော်မထူသူတို့ကဒေတာတွင်ဒေတာဆန်ရနိုင်ငံရေးရပထဝီနိုင်ငံရေးကိုတွက်ပြီးလုပ်လိမ့်မယ်အဲ့ဒီမှာတော့အခုအမေရိကန်ကဗမာပြည်နဲ့ဆိုင်တဲ့ policy ကတော့ဒီ Indo Pacific ဆိုတဲ့အဲကိစ္စပေါ့နော်အဲ့ဒါကတော့ Trump လက်ထက်တည်းကစတာ Biden လည်းအဲ့ဒါဆက်လုပ်တယ်
သမရလောင်းစကားဆက်ထိုးဘက်မှာတော့နိုင်ငံတကာကပြဿနာတွေအကြောင်းဆွေးနွေးညှင်းခုံကြရမှာကမ္ဘာထိပ်တန်းအရေးဖြစ်နေတဲ့ဂါဇာစစ်ပွဲလိုကိစ္စမျိုးမှာတော့သမရဟောင်းထရန့်ကတိကျပြတ်သားတဲ့ဖြေရှင်းချက်မျိုးချမပြနိုင်သလိုလက်ရှိသမရဘိုင်ဒန်ကလည်းရှင်းလင်းတဲ့အမြင်မျိုးမပေးနိုင်ခဲ့ဘူးလို့လေလာသူတွေကသုံးသပ်ကြပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံကြီးမူဝါဒထဲမှာတောင်တရုတ်ပင်လယ်ဘင်္ဂလားပင်လယ်အော်ဗဟိုပြုတ်ပြီးအမေရိကန်အကျိုးစီးပွားရှိတဲ့အရှပစိဖိတ်ဒေသနဲ့လွှမ်းခြုံစဉ်းစားရမှာဖြစ်လို့နောက်တက်မဲ့ American သမရအနေနဲ့မြမအရေးကိုလည်းတစိမ့်တည်းတည်းထဲ့သွင်းစဉ်းစားဖို့မြမ American တွေကမျှော်လင့်နေကြတယ်လို့ဆက်လက်တိုက်တွန်းနှိုးဆော်သွားမယ်လို့လည်းပြောကြပါဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိပ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပိအသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်များ။အခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီ။သုတဆုံးတဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေမတင်ဆက်မိမှအမျိုးသမီးကဏ္ဍနဲ့စတင်ပါမယ်။လုံသမားရေးလှုပ်ရှားသူအမျိုးသမီးတူပြောပြတဲ့ထောင်တွင်းအတွေ့အကြုံကြောင်းကြားရမှာပါ။စစ်တပ်အနာသိမ်းမှုကိုဆန့်ကျင်တဲ့လုံသမားတပိတ်နဲ့ရန်ကုန်လူထုတပိတ်တွေမှာပါဝင်လှုပ်ရှားနေတော့မှာပဲ။စစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကသူတို့စီးလာတဲ့ကားကိုနောက်ကနေလိုက်တိုက်ပြီးဖမ်းဆီးတာခံခဲ့ရတယ်လို့စစ်ကြောရေးမှာပုံစံမျိုးမျိုးနဲ့နှိပ်စက်ဆက်ဆေးတာတွေခံခဲ့ရတယ်လို့အလုံသမားရေးလှုပ်ရှားသူမတ်ခိုင်တင်စာအေးကပြောပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာလုံသမားသမဂ္ဂအဖွဲ့ချုပ်CDUM ရဲ့ဆက်သွယ်ရေးဌာနတာဝန်ခံတူဖြစ်တဲ့မတ်ခိုင်တင်စာအေးဟာအင်းစိန်ထောင်ထဲမှာရှစ်လတရားရင်ဆိုင်ခဲ့ရပြီးထောင်နှံ၃နှစ်ချမှတ်ခံခဲ့ရတာဒီနှစ်ဧပြီလကလွတ်ငြိမ်းနဲ့ပြန်လွတ်လာခဲ့တာပါသူကြုံတွေ့ရတဲ့အခြေအနေတချို့ကိုဒီသတင်းပတ်မျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
တော့မခိုင်ပစ္စာအေးကဒီနှစ်ထဲမှာပါပေါ့နော်ပြီးခဲ့တဲ့လပိုင်းမှာရှိအောင်ပါပေါ့အချင်းထောင်ကနေပြီးတော့ပြန်ပြီးတော့လွတ်လာတယ်လို့သိရတယ်။ဆိုရဲခါကျတော့အချင်းထောင်ရဲ့အတွေ့အကြုံတချို့ ਨੇ ဘယ်လိုပုံစံနဲ့အဖမ်းခံရပြီးတော့ဘယ်လိုဖြတ်တန်းခဲ့ရတယ်ဆိုတဲ့အတွေ့အကြုံတချို့ကိုမိမိကဏ္ဍမှာအခုလိုညွှန်ဝေပေးတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်။ဆိုတော့ပထမဆုံးမေးချင်တာကတော့ဆက်ပြီးတော့အဖမ်းခံရတဲ့အချိန်ပေါ့နော်ဘယ်လိုပုံစံနဲ့အဲဘာကြောင့်အဖမ်းခံရရဆိုတော့အရင်ဆုံးအချင်းချုပ်လေးပေါ့ပြောပြပေးပါလား
ဟုတ်ကဲ့ပါအာဒီ2021မှာစစ်အာဏာရှင်သိမ်းပြီးတဲ့အချိန်မှာပေါ့လေအာကျွန်မရဲ့မိခင်ဖွဲ့စည်းဖြစ်တဲ့ဒီမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမက္ကများဖွဲ့ချုပ်ကနေပြီးတော့ဒီ2020နိုဝင်ဘာလမှာကျင်းပခဲ့တဲ့ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲရလဒ်ကိုအပြည့်အဝထောက်ခံကြောင်းနဲ့ဒီစစ်အာဏာရှင်ပါဝင်နေတဲ့သုံးဝင်ဆိုင်ရန်တရားနေကိုစလဲအဖြစ်နဲ့နှုတ်ထွက်ကြောင်းကိုထုတ်ပြန်ကြေညာခဲ့ပါတယ်။အာဒီအတွက်ကျမတို့တွေကဒီ CDM မော့လေ အနာဖီဆန်ရေးလှုပ်ရှားမှုတွေမှာဝန်ထမ်းတွေအလုပ်သမားတွေပြည်သူတစ်ရက်လုံးပါဝင်ဖို့အတွက်ကိုကျွန်တော်တို့လှုံ့ဆော်ခဲ့တယ်ဒီ CDM မှာပါဝင်တဲ့အလုပ်သမားတွေကိုညဘက်မှာလာပြီးဖမ်းဆီးတာမျိုးတွေရှိတယ်ဒီအကြမ်းဖက်စစ်ဆေးမေးမြန်းတာမျိုးတွေရှိပါတယ်ရှင်အဲ့တော့သူတို့တွေကိုထွက်ပြေးတိမ်းရှောင်နိုင်အောင်ပြီးတော့ကျွန်တော်တို့စိတ်အောက်တွေစီစဉ်ပေးတာလိုမျိုးသူတို့မိသားစုဝင်တွေကိုကူညီထောက်ပံ့ပေးတာမျိုးတွေမှာကျွန်မဒီအလုပ်သမားလှုပ်ရှားမှုတွေမှာပါဝင်ခဲ့ပါတယ်ဒီတပြိုင်နက်ထဲမှာပဲဒီစစ်အာဏာရှင်စန့်ကျင်ကြောင်းငြင်းချမ်းစွာဆန္ဒထုတ်ဖော်ခဲ့တဲ့အလုပ်သမားစစ်ကြောင်းတွေမှာဒပိတ်တွေမှာဒီရန်ကုန်ဒပိတ်အင်အားစုတွေနဲ့ကျွန်မပူးပေါင်းပြီးပါဝင်ခဲ့ပါတယ်ငြင်းချမ်းစွာဆန္ဒထုတ်ဖော်နေတဲ့ဒပိတ်ပွဲတွေကိုပေါ့လေကျွန်တော်တို့စစ်အာဏာရှင်ကနေပြီးတော့ဒီရရဆက်ဆက်အကြမ်းဖက်ဖြိုခွင်းတာတွေဒီဖြစ်ကဖမ်းဆီးတာမျိုးတွေကိုလည်းကျွန်တော်တို့ကြုံခဲ့ရပါတယ်ဒီအတွက်ကျွန်တော်တို့ဒီမှာတပိတ်အင်အားစုတွေမှာကျွန်မပူးပေါင်းပါဝင်ရင်းနဲ့မှာဒီရန်ကုန်မြို့တောင်ကလာပါမြို့နယ်မှာရှိတဲ့တပိတ်စစ်ကြောင်းတစ်ခုမှာဒီ2022ဧပြီလမှာကျွန်မတို့ကားကိုစစ်ကောင်စီကနေအနောက်ကနေတိုက်ပြီးတော့ကျွန်မအပါဝင်နောက်ထပ်နှစ်ဦးပေါ့လေဖမ်းဆီးခံခဲ့ရပါတယ်ရှင
်အချင်းထောင်ထဲမှာကိုဘလောက်ကြကြနေခဲ့ရလဲဖန်းစီခံရပြီးတော့မှစစ်ကြောရေရောပါသွားသေးလားအဲ့ဒီအထွေချုပ်လေးလည်းနည်းနည်းပြောပြပါလား
ဟုတ်ကဲ့ကျွန်မတို့ဒီဖန်းစီခံရတဲ့အနောက်မှာကျွန်မတို့စစ်ကြောရေကိုရောက်ပါတယ်စစ်ကြောရေကိုရောက်တဲ့နေရာမှာကျွန်မတို့ကိုဒီမျက်လုံးကိုပိတ်ထားတယ်ပြီးတော့ဒီလက်ထိတ်ခတ်ထားတယ်ပေါ့လေပြီးတော့ညတစ်ခေါင်နေမှာဆိုလို့ရှိရင်ဒီအရက်သေးစာတောက်စားထားတဲ့အမျိုးသား656ကနေကျွန်မတို့ကိုဝိုင်းပြီးရိုက်နှက်တာလို့မျိုးပြီးတော့ကျွန်မတို့ကောင်းကိုစစ်ဖက်နဲ့ကန်တယ်ပြီးလို့ရှိရင်ကျမတို့တနက်တင်နဲ့ထုတယ်ပေါ့ပြီးတော့ဒီတနက်တင်နဲ့ထောက်ပြီးတော့ကျမတို့အလုံသမားအင်အားစုတွေကဒီအလုံးစုံစီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေရှိပါတယ်အဲ့ဒါတွေကို ILO နဲ့ဘာတွေဆွေးနွေးနေလဲပြည်ပဆိုင်ရာအဖွဲ့တွေနဲ့ဘာဆွေးနွေးနေတာဘယ်အထိရောက်ပြီလဲပြီးတော့ဒီအလုံသမားခေါင်းဆောင်တွေရဲ့နေအိမ်တွေကိုကျမတို့ပြောခိုင်းတာမျိုးတွေပေါ့လေအဲ့ဒါတွေကိုကျမတို့အကြမ်းဖက်ရိုက်နှက်ပြီးတော့စစ်ဆေးမေးမြန်းတာမျိုးတွေရှိပါတယ်ဒီစစ်ကြောရေးပြီးတဲ့နောက်မှာကျမကိုဒီအင်းစိန်ထောင်ကိုပို့လိုက်ပါတယ်အင်းစိန်ထောင်ကိုပို့ပြီးတော့အင်းစိန်ထောင်မှာကျမ၈လအကြာကျမတရားရင်ဆိုင်ရတယ်ဒီပြီးတော့ဒီ905 dash ကကြီးနဲ့ကျမကိုထောင်၃နှစ်ချလိုက်ပါတယ်ရှင
်အဲ့တော့၈လတရားရင်ဆိုင်ပြီးတော့ထောင်၃နှစ်ကျတယ်ဆိုတော့ဒီထောင်၃နှစ်ကိုရောအင်းစိန်ထောင်ထဲမှာပဲဖြတ်တန်းခဲ့ရတာလားဘယ်လိုပုံစံနဲ့ဖြတ်တန်းခဲ့ရတာလဲပြောပြပါဦး
ဟုတ်ကဲ့ကျမတရားရင်ဆိုင်လို့အပြီးမှာကျမဒီအင်းစိန်ထောင်မှာတစ်နှစ်နေရပါတယ်ပြီးတော့ကျမကိုတာယာဝတီထောင်ထောင်မြောက်တစ်နှစ်ပို့တယ်ပေါ့လေပို့ပြီးကျမဒီနှစ်နှစ်အကြာမှာဒီ2024ဧပြီလမှာကျမပြန်ပြီးတော့တာယာဝတီထောင်ကနေပြန်လဲလွတ်မြောက်လာပါတယ်ရှင
်ဆိုတော့အဲ့ဒီမှာအမျိုးသမီးအချင်းသူတွေအတိတ်ကကြုံရတဲ့အခက်အခဲဆိုလို့ရှင်ဘာတွေဖြစ်မလဲရှင်အချင်းထောင်ထဲမှာ
ဒီထောင်တွင်းမှာဆိုလို့ရှိရင်တော့အဓိကအားဖြင့်ဆိုရင်နိုင်ငံရေးအကျဉ်းသမားတွေကိုပြစ်မှတ်ထားပြီးတော့မျိုးစုံဖိနှိပ်နေရမျိုးတွေရှိပါတယ်ရှင်။အထူးသဖြင့်ပြောမယ်ဆိုကျမတာယာဝတီထောင်ထောင်ပြောင်းပါဝါတုံးကဆိုရင်ကျမတို့ရောက်ရောက်ချင်းဒီထောင်ဝန်ထမ်းတွေကဝိုင်းရိုက်တယ်ပေါ့လေ။ခပတ်တွေပါတယ်၊နမတ်တုတ်တွေပါတယ်၊ ठी တွေလည်းပါတယ်။ဝိုင်းရိုက်တာမျိုးတွေရှိတယ်။ပြီးတော့ကျမတို့ရဲ့စားစရာပစ္စည်းတွေကိုသူတို့တွေတင်ဆဲလိုက်တာမျိုးတွေရှိတယ်ပေါ့။ပြီးတော့မျိုးစုံမဲ့ဖိနှိပ်ညှဉ်းပန်းတာတွေကတော့ကျမတို့ဒီနေပူထဲမှာကျမတို့အကြာကြီးပုံစံထိုင်ခိုင်းနေအဲ့ဒါ၄လည်းရှိတယ်ပြီးတော့ကျမတို့ဒီကျမတို့ပြောင်းတော့ဆိုရင်မိုးရတီပေါ့လေမိုးရတီဆိုတော့ကျမတို့ဒီအောက်မှာရှုံ့ပွက်တွေရှိတယ်ရှုံ့ပွက်တွေမှာကျမတို့ကိုဒီတိုင်းအကြာအချိန်ကြာမြင့်စွာပုံစံထိုင်ခိုင်းတာမျိုးတွေအထိကိုနှိမ့်ဆက်ညှဉ်းပန်းတာရှိပါတယ်အဓိကပြောရမယ်ဆိုလို့ရှိရင်တော့ဒီထောင်ထဲမှာကကျမရေးစောင့်ရှောက်မှုကလုံလုံလောက်လောက်မရရှိပါဘူးဒီအမျက်စီတို့သွားတို့ဝမ်းတို့ပေါ့လေပြီးတော့ရှားနာယောဂတွေကျွန်တော်တို့အပြင်းထန်ခံစားရပါတယ်အထူးသဖြင့်ဒီအမျိုးသမီးတွေရဲ့တအိမ်ယောဂလိုမျိုးပြီးတော့တွေးရနေတဲ့ယောဂမျိုးတွေကိုဒီအချိန်မီကြီးစုစစ်ဆေးပေးခြင်းမရှိတဲ့အတွက်ကျန်းမာရေးအခြေအနေတွေကပိုပြီးတော့ဆိုးလာပါတယ်အင်းစိန်ထောင်မှာပေါ့လေကျမရဲ့တငယ်ချင်းနိုင်ချင်းအမျိုးသမီးတယောက်ကတအိမ်မှာအလုံးတွေ့ပါတယ်အဲ့တော့ကျွန်တော်တို့ तू ကဒီတိုင်အလုံးကိုစေကူတမှုတောင်းတယ်အင်းစိန်ထောင်မပေးဘဲနဲ့ထောင်ပြောင်းပို့လိုက်တယ်ကျမနဲ့အတူအခုသူတာယောက်ဒီထောင်မှာတဲ့အိမ်ထုတ်လိုက်ရတဲ့အနေအထားထိဖြစ်သွားပါတယ်ရှင်ပြီးတော့ဒီကိုဝင်ဆောင်အမျိုးသမီးတွေပေါ့လေနိုင်ချင်းတွေဆိုလို့ရှိရင်ဒီမတရားရိုက်နှက်ဖမ်းဆီးရယ်ပြီးတော့ဒီမတရားအမိန့်ချတယ်အဲ့တော့ထောင်တွင်းမှာမီးဖွားရတယ်ရှင်မီးဖွားတဲ့ခါကျတော့အာဟာရမပြည့်စုံဘူးဒီဆေးဝင်နှန်းတွေကကျွမ်းကျင်မှုမရှိတဲ့အတွက်ခလေးရရက်ပိုင်းအတွင်းမှာပဲထောင်ဆေးရုံမှာပဲတိတ်ဆုံးသွားပါတယ်ဒါတွေကကျမတို့ဒီအာနာရှင်လက်အောက်မှာရှိတဲ့နိုင်ငံရေးအကျဉ်းသမားတွေရဲ့အလွန်ဆိုးဝါးတဲ့အခြေအနေတွေပဲဖြစ်ပါတယ် ဖိနှိပ်မှုတွေရှိတဲ့နေရာမှာဆိုရင်ဒီနေ့ဆိုကျမတွေ့တယ်အိုးဘိုထောက်မှာနိုင်ငံရေးအကျဉ်းသမားတဦးကိုထောက်အာဏာပိုင်တွေကဝိုင်းပြီးရိုက်နှက်လိုက်တဲ့တေဆုံးသွားတယ်ပေါ့လေအလားတူပဲကြံမျောထောင်ကဒီအမျိုးသားနိုင်ငံတဦးကိုလည်းမီးတက်ပြင်ခိုင်းတယ်ဒီမစင်မကျင်မီးဖွင့်လိုက်လို့ပြင်းပြင်းထန်ထန်တက်လိုက်ခံစားရတယ်ပေါ့ဒါတွေကဒီစစ်အာဏာရှင်လက်အောက်မှာရှိနေတဲ့လူခွေပေါ်ပေါ်တင်တင်ချိုးဖောက်မှုတွေပဲဖြစ်ပါတယ်အထောင်ထဲမှာရှိတဲ့ကျမတို့တော်လှန်ရေးဘော်တွေရဲ့ဒါနေ့စဉ်တိုက်ပွဲဖြစ်ပါတယ်လို့ကျမအနေနဲ့ပြောကြချင်ပါတယ်
ဆိုပြန်ပြီးတော့လွတ်မြောက်လာပြီးတဲ့နောက်မှာရောဘလို့ခက်ခဲကြုံရရလဲဘာကြောင့်အပြင်ကိုထွက်ဖို့တိဆုံးဖြတ်ခဲ့ရတာလဲ
ဟုတ်ကဲ့ပါအာကျမထောင်ကလွတ်လာပြီးတဲ့နောက်မှာဒီစစ်အာဏာရှင်ရဲ့ရုပ်မာမှုတွေပြီးတော့ဒီပြည်သူတွေရဲ့အိုးအိမ်ရက်ရွာတွေကိုဒီလေရင်နဲ့ဘုံကျဲဖျက်ဆီးတာမျိုးတွေမီးရှို့ဖျက်ဆီးတာမျိုးတွေပြီးတော့ဒီလူငယ်တွေရဲ့မိသားစုတွေအလုပ်သမားတွေရဲ့ဘဝတွေပေါ့နော်ဖျက်ဆီးဆုံးရှုံးနေတာမျိုးတွေအတွက်အာကျမမြင်တွေ့ခဲ့ရတယ်ဒီပုံမှာကျမဒီဆက်လက်ပြီးတော့စစ်အာဏာရှင်စန့်ကျင်ရေးမှာတက်နိုင်တဲ့လောက်ပါဝင်သွားဖို့အတွက်ကိုကျမဆုံးဖြတ်ခဲ့တယ်အာဒါကြောင့်မလို့ကျမတို့ဒီမြမအလုပ်သမားတပ်ပေါင်းစုပေါ့လေ MLA အနေနဲ့ဒီ132ကြိမ်မြောက် ILO ညီလာခံမှာဒီစစ်ကောင်စီကို Article 33အရအမြန်ဆုံးစီးပွားပိတ်ဆို့အရေးယူဖို့အတွက်ကိုတင်ပြလှုပ်ရှားမှုတွေလုပ်နေတာရှိပါတယ်ဒီထဲမှာကျမပါဝင်ပြီးတော့ဆောင်ရွက်နေတယ်ကျမထောင်ကထွက်လာတဲ့ဆိုပေမဲ့ဒီစစ်အာဏာရှင်လှုပ်ရှားမှုအတွက်ကိုကျမနှီးမျိုးစုံနဲ့ပါဝင်ဆောင်ရွက်သွားမှာဖြစ်ပါတယ်ပြီးတော့ခုနပြောလို့ Article 33ရအရေးယူဆောင်ရွက်ဖို့အတွက်ကိုဒီ2020တုန်းကလည်းကျမတို့မြန်မာနိုင်ငံက sanction ထိခဲ့တာရှိပါတယ်ဆိုတော့ဒီစကားစကားသူ့ဝင်ငွေထိခိုက်လာပြီဆိုလို့ရှိရင်ကျမတို့တဆင့် short လာရတာပါပဲ2020တုန်းကဒီအပီပီဆိုင်ရာနေစစ်အာဏာရှင်ကို sanction လုပ်ခဲ့တယ်။ဒါကြောင့်မလို့2015မှာရွေးကောက်ပွဲပြန်ပြီးတော့ဖြစ်လာတယ်။ပြီးတော့ NLD အနိုင်ရတယ်ပေါ့လေ။ဒီမှာပြောစရာရှိပါတယ်။2020ကတော့ sanction လုပ်လိုက်တယ်။2015မှာမှရွေးကောက်ပွဲလုပ်တယ်ဆိုတော့ငါးနှစ်ကြီးတောင်ကြာဦးမှာလားဆိုတာရှိပါတယ်ဒါမဲ့ကျွန်မပြောချင်တာအခုအခြေအနေကလုံးဝမတူတော့ပါဘူးကျွန်မတို့အခုအခြေအနေကကျွန်မတို့ပြည်သူတွေမှာပြည်သူအစိုးရ NUG ဆိုတာရှိတယ်အုပ်ချုပ်ရေးဖွဲ့စည်းမှုရှိပါတယ်ကျွန်မတို့မှာကျွန်မတို့မှာကာကွယ်ရေးတပ်တွေရှိပါတယ်ပြီးတော့တိုင်းရင်းသားလက်နက်ကိုင်တွေရဲ့အင်အားတွေရှိပါတယ်ပြီးတော့ဒီတော်လိုင်းအင်အားစုတွေမှာကျွမ်းကျင်တဲ့သူတွေပါဝင်နေတာတွေရှိပါတယ်ဒါတွေကကျွန်မတို့ရဲ့အားသာချက်တွေပါဒါကြောင့်မလို့ကျွန်မတို့ဒီလာမယ့်2024 November ကြလို့ရှိရင် ILO ကနေပြီးတော့ Article 33အရစစ်ကောင်စီကို sanction လုပ်ဖို့အတွက်စီးပွားရေးပိတ်ဆို့မှုအတွက်ဆုံးဖြတ်ချက်ချပါမယ်။ဒီနေရာမှာကျမတို့ပြည်သူတကယ်လုံးနေနဲ့ပါဝင်မယ်စစ်ကောင်စီကိုအမြင့်ပြတ်ချိန်မုံမှုအတွက်ကိုကျမတို့sanction လုပ်ဖို့အတွက်ကိုပါဝင်ဆောင်ရွက်မယ်ဆိုလို့ရှိရင်တော့ကျမတို့ရဲ့မျှော်မှန်းထားတဲ့ဒီစစ်ကောင်စီပြုတ်ကြရေးရဒါထိရောက်တဲ့နီးလမ်းတစ်ခုပဲဆိုတာမျိုးကျမကတိုက်တွန်းပြီးတော့ပြောကြားချင်ပါတယ်ရှင်။
ဆိုတော့ကိုယ့်ရဲ့ဒီလက်ရှိလှုပ်ရှားနေတဲ့အလုပ်သမားအခွင့်အရေးလူခွင့်ရေးဆိုင်ရာကိစ္စတွေကိုပို့ပြီးတော့ဆောင်ရွက်နိုင်ဖို့နာအတွက်အခုလိုဒါပြည်တွင်းကနေလဲထွက်ခွာခဲ့ရတယ်လို့နားလဲပါတယ
်ကျွန်မဒီလှုပ်ရှားမှုတွေစစ်အာဏာရှင်ပြုတ်ကြရဲ့အတွက်ကျွန်မတို့လှုပ်ရှားမှုတွေအလုပ်သမားလှုပ်ရှားမှုတွေမှာကျွန်မပါဝင်ဖို့အတွက်ကိုဒီပြည်တွင်းပေါ့လေပြည်တွင်းဆိုင်ရန်ကုန်မြို့ကနေကျွန်မထွက်ခွာခဲ့ရပါတယ်ရှင်ဟုတ်
โอเคပါအခုလိုအမျိုးသမီးကဏ္ဍမှာပါဝင်ဆွေးနွေးပြရတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင
့်ဟုတ်ကဲ့မင်းမြတ်နဲ့အမအူလည်းကျေးဇူးများတင်ပါတယ
်မကင်ပျူတွေတင်ဆက်ခဲ့တာပါများအခုထုတ်လွှင့်နေတဲ့ VOA သတင်းတွေအစီအစဉ်တွေနဲ့ပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်း Facebook နဲ့ YouTube ကဓာတ်ရိုက်ထုတ်လွှင့်ချက်မှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်အခုတော့သိပ္ပံနဲ့နှိပညာကဏ္ဍမှာတင်ဆက်ခင်မှာသုတဆုံးတဲ့ American တခွင့်အစီအစဉ်အလှည့်ပေးခြင်းပါတယ်ကိုယ်တပတ်မှာလမ်ဘေးဆောက်ဆင်အမေရိကန်အနုပညာရှင်အမြဲတမ်းအသိဝင်ဖြစ်လာတဲ့ကမ္ဘောဒီးယားဂီတပညာရှင်လူခုနှစ်ယောက်သာနေထိုင်တဲ့ခိဖ်မြို့ကလေးအကြောင်းစာရတွေကိုကိုအောင်ကစူးစိတင်ပြထားပါတယ်ညာ
အသက်9နှစ်အရွယ်အေဗရီဟာဒသင်းပတ်တိုင်းစာကြည့်လိုက်ကိုသူ့အမေနဲ့အတူသွားပြီးမဖက်ရသေးတဲ့စာအုပ်တစ်တွေကိုရှာဖွေပါတယ်တကယ်လို့သူ့အမေမအားရင်တော့အိမ်သားက Little Free Library စာအုပ်စင်လေးတွေမှာသွားရှာပြီးဖတ်ပါတယ
် They help you learn
စာပတ်တော့ဘူးသူတရရတယ်လေငွေတွေမှာခြေတော့မရှိဘူးတချို့ငွေတွေမှာခြူတန်လိုထွက်တဲ့အမီးရှိတယ်တချို့ငွေတွေကသူတို့ကိုအန္တရာယ်ပြုမဲ့အခြားတရိဆန်ရဲ့မျက်စိထဲကိုအစိတ်တွေလှမ်းမှုထည့်နိုင်ပါတယ
် Little Free Library အဖွဲ့ဟာစာဖတ်ပြအောင်အားပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးစာအုပ်တွေပြန်လည်ငှားလို့ရအောင်စာအုပ်စင်လေးတွေစောက်ပြီးထားပါတယ်စာအုပ်စင်ကြီးမှုထွန်းကားလာတာနဲ့အမျှ တချို့တွေကလည်းတနင်္ဂနွေပိုင်းဆောက်လို့လူတန်းလာကြပါတယ်
I had seen little free libraries.
Little free libraries အုပ်စင်တွေကိုဒီနေရာတဝိုက်မှာတွေ့နေရတာကြားပါပြီ။ကိုယ်ဝင်ဝင်ချင်းမှာစာအုပ်တွေ900မျိုးကိုအရန်ကြိုက်ပါတယ်။စာကြီးတိုက်တွေရှိပေမဲ့အိမ်သားမှာလမ်းလျှောက်ရုံလေးနဲ့ကိုဖတ်ချင်တဲ့စာအုပ်ဖတ်ရတာအပြန်အလှန်ငားဖတ်ရတာအရန်ကိုပျော်စရာကောင်းပါတယ်
။ဒီစာအုပ်စင်ကိုလွန်ခဲ့တဲ့9နှစ်လောက်ကတည်းကသူစောက်လုပ်ခဲ့တာပါ။စာအုပ်အလွယ်တကူမှားရန်ပတ်ရှုလို့ရတာကြောင့်လဲလူရန်းလူတွေပေါ်ရတယ်။စာအုပ်စင်မှာဆိုရင်စာအုပ်တွေအမြဲပြည့်နေတယ်လို့တချို့ဆိုရင်လည်းသူ့အိမ်ထိလာပြီးတော့စာအုပ်တွေလှူကြပါတယ်
။ A neighbor from a couple of
လမ်းနလန်းချာကအလူရှင်မိသားစုဆိုရင်သူ့ကလေးမွေးနေ့ပါတီအတွက်တခြားကလေးတွေနဲ့အတူစာအုပ်လာလူချင်ပါတယ်လို့ပြောပါတယ်။သူတို့ကကော့စတူးမ်ပါတီလာကြတာဆိုတော့ပုံစံမျိုးစုံဝတ်စားပြီးစာအုပ်စင်လေးမှာစာအုပ်တွေလာလူကြတာပျော်စရာကောင်းပါတယ်
။ဆယ်နှစ်အတွင်း Little Free Library အဖွဲ့အနေနဲ့နိုင်ငံပေါင်း85နိုင်ငံမှာစာအုပ်စင်လေးတွေစောက်လို့လူရန်နိုင်ခဲ့ပါတယ်။ကျောင်းတစ်ကျောင်းမှာဆိုရင် main clinic တောက်အတင်းကလည်းစာအုပ်စင်တစ်ခုလှူဒန်းထားပါတယ
် readers become leaders
စာဖတ်သူတွေဟာခေါင်းဆောင်တွေဖြစ်လာကြပါတယ် main clinic တောက်အတင်းဆိုတာကလည်းခေါင်းဆောင်တွေဖြစ်လာအောင်သင်ကြားလေ့ကျင့်ပေးတဲ့အဖွဲ့အစည်းဖြစ်ပါတယ
်အသက်အရွယ်မရွေးကြားမမရွေးစာဖတ်ရင်းနဲ့ဒီစာအုပ်စင်လေးတွေကစာတွေဖတ်ကြားရင်မြစ်တာတရားဝင်ငှနိုင်ကြဖို့လဲသူတို့ကမျှော်လင့်ထားတာပါခင်ဗျာ
Cambodian American guitar sasso Chinnery Ong ကို American Academy of Arts and Letters အဖွဲ့ကြီးရဲ့ရာသပံအဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့ပါတယ်။အဖွဲ့ဝင်ဖြစ်လာမဲ့အသက်89နှစ်အရွယ် Ong ကိုသူ့ရဲ့ထူးခြားတဲ့ guitar ဖန်တီးနိုင်မှုကြောင့်အဖွဲ့ဝင်အဖြစ်ဂုဏ်ပြုသတ်မှတ်ခဲ့တာပါ။ရိုးရရင်ကျင်းမှုအမွေကိုထင်းသိမ်းနိုင်ခဲ့တာကနေအခုလိုအတိမတ်ပြုခံရတာဖြစ်ကြောင်းသူကပြောပါတယ
်။ It's the Khmer culture.
ခမာရည်ရည်မှုကြောင့်ပါ။လေကွန်းလေးတဲသင်ကြားလေးလာခဲ့တာတွေကိုနှလုံးသားကနေပြီးပြန်ပြောင်းပြောကြားခဲ့တာပါ။Cambodian တယောက်ပါလို့ပြောတာသိကုန်ယူပါတယ်
။1964ခုနှစ်ကအမေရိကမှာ clarinet လေမုန်ကရိယာကိုလေ့လာဖို့အုံငါပညာတော်သင်ဆုရရှိခဲ့ပြီးတော့1984ခုနှစ်မှာတော့ Columbia Tech သူကနေဂီတအနုပညာနဲ့ပတ်သက်တဲ့ဒေါက်တာဘွဲ့ရရှိခဲ့ပါတယ်။အရှေ့တိုင်းအနုပညာကိုအနောက်တိုင်းကန်ဝင်ဂီတနဲ့ပေါင်းစပ်နိုင်ခဲ့တယ်ဆိုပြီးတော့လဲသူ့ဖန်တီးမှုအပေါ်အသိမှတ်ပြုထားကြတာပါ။
In spirit my music
ကျွန်တော်ရဲ့ဝိညာဉ်ဂီတဟာကမ္ဘောဒီးယားရည်ကြည်မှုကနေရှင်းသက်လာတာပါအဲ့ဒီနောက်ခံကြောင်းတရားမရှိဘဲနဲ့ဂီတဖန်ဆင်းမှုဆိုတာမဖြစ်နိုင်ပါဘူ
း Minute 20ကြာ inner voices ဆိုတဲ့တန်းစုံတီးဝိုင်းနဲ့တီးရတဲ့ဂီတဖန်တီးမှုအတွက်သူဆုရရှိခဲ့တာပါ1989ခုနှစ်တုန်းကလည်း Grammy ဆုရရှိခဲ့ပါသေးတယ်အိမ်မက်မက်ရာကနေရည်ကြည်မှုတွေကိုဂီတနဲ့ပေါင်းဆက်စုစည်းဖို့သူကကြိုးပမ်းခဲ့တာလို့ဆိုရတယ
် In the dreamI thought I had
ဒီကုကူတက်ဖို့ဖိတ်ကြားခါရဲဆိုတော့အိမ်မက်မက်ပါတယ်ကမ္ဘောဒီးယားမျိုးသမီးငယ်တယောက်တေချောင်းကြံမှုဆုံးဖြတ်တဲ့အကြောင်းသူရေးတဲ့စာကိုဖတ်နေတာကြားရပါတယ်ပြီးတော့သူကအဲ့ဒီစာကိုသူ့မိဘတွေကိုပေးပြီးတော့တချင်းဆက်ဖို့နဲ့အဲ့ဒီတချင်းကိုသူ့ရဲ့စာပနာမှာဖွင့်ဖို့ဆိုတာမျိုးပါ
အခုခါမှာတော့အုံးဟာကယ်လီဖိုးနီးယားတက်ကတူဆန်နီယေဂိုမှာဂီတပါမောက္ခတူအဖြစ်စာတင်ကြားပို့ချနေပြီးကမ္ဘောဒီးယားရိုးရာကိုလည်းခင်းနဲ့အညီစမ်းသစ်ပြီးတော့မပြောက်ပြက်အောင်ထိန်းသိမ်းနေပါတယ်ခင်ဗျာ
ကျွန်မကလေးဟာလွင်မြင်ကျဲနဲ့စိုက်ခင်းနေပတ်လည်ဝိုင်းနေတဲ့မြို့ကလေးပါတချိန်ကဆီရခဲ့တဲ့မြို့ကလေးမှာအခုအခါမှာတော့လူ9ယောက်သာနေထိုင်ပါတော့တယ်လွန်ခဲ့တဲ့250ရုံးကနွေရာသီဆိုရင်အဖွားနေထိုင်ရမြို့ကလေးကိုအလေလာလေးရှိတဲ့ Divine Harrison က
Small town community that everybody knew everybody.
မနေ့ကလူငယ်နေလေးဆိုတော့တယောက်နဲ့တယောက်အားလုံးသိကြပြီးအပြန်အလှန်ကူညီကြပါတယ်။အင်္ဂလိပ်လိုမပြောတတ်တဲ့လူတွေလည်းရှိတော့သူတို့ဘာပြောလဲဆိုတာကိုနားလည်အောင်လည်းကြိုးစားပါတယ်
။ Antonia Christina Vogovi တို့ဟာဒီမျိုးလေးကိုတည်ထောင်ခဲ့တယ်လို့ယူဆထားကြပါတယ်။သူတို့နှစ်ဦးနဲ့အတူလူဒါဇင်အချို့ဟာဘာသာရေးဖိနှိပ်မှုကြောင့်ယူကရိန်းကနေထွက်ပြေးလာခဲ့ကြတာပါ။ယူကရိန်းနိုင်ငံမျိုးတော် Kiev နာမည်ကိုအစွဲပြုပြီးတော့ယူကရိန်းနယ်ဝါတွေကဒီမျိုးကလေးကို Kiev လို့နာမည်ပေးခဲ့တာလည်းဖြစ်ပါတယ်။Kiev မှာလက်ရှိနေထိုင်သူ Audrey Voloshenko ဟာသူ့ဘဝတလျှောက်လုံးဒီမြို့မှာပဲနေထိုင်ခဲ့တာပါ။ဒါပေမဲ့လည်းသူ့မိသားစုနာမည်ဟာ Ukraine တွေနာမည်ဖြစ်နေတာကလွဲလို့သူ့ဘိုးဘွားအစဉ်ဆက်ဒီမြို့ကိုဘယ်လိုရောက်လာလဲဆိုတာကိုတော့သိမသိပါဘူး
။ My mom is a Russian, I mean a German and my dad's a Russian. And
အမေကဂျာမန်မှာအဖေကရုရှားလား Ukraine လားတခုခုဖြစ်ပါလိမ့်မယ်။
လွန်ခဲ့တဲ့250လောက်တုန်းကတော့ Kiev မှာလူပေါင်း300လောက်နေထိုင်ကြပါတယ်။တချို့တွေကလည်း Russia Empire တွေကနေထွက်ပြေးပြီးတော့ဒီမှာလာအခြေချကြပါတယ်
။ My father came from Germany.
အဖေကဂျာမနီကပါ။သူ့အဖေက Russia Odessa ကိုသွားမဲ့တင်းမောနဲ့ပါသွားပြီး1902ခုနှစ်မှာဒီကိုရောက်လာပါတယ်။1905မှာ မြေနေရာတချို့သူရခဲ့ပါတယ်
။ KF မှာနေထိုင်သူအများစုကစိုက်ပျိုးရေးသမားတွေပါ။အဲ့ဒီမှာဖျားအကြောင်း church တွေလည်းရှိတယ်လို့ကျောင်းနှစ်ကျောင်းလည်းရှိပါတယ်။ယထာဘူရာယုံရှိပြီးရင်းနှီးမြှုပ်ဆက်ကောင်းမြေတားဟာ KF မှာရေဖြည့်ပြီးမှပြန်ထွက်လေရှိတာကြောင့်ရေဖြည့်တဲ့မြို့ကလေး tank town လို့လည်းခေါ်ကြပါတယ်။အခုအခါမှာတော့ရင်းနှီးမြှုပ်ဆက်ကောင်းတွေလည်းမတုံ့တော့တာကြောင့်ယထာဟာ KF မှာရပ်ဖို့မလိုတော့တယ်လို့ကလေးရေရုရှန်ဂျာမန်စာတင်တဲ့ကြောင်းလေးပြေးလိုက်ပြီးတဲ့နောက်ဒီမြို့မှာနေထိုင်တဲ့လူကြီးနှုံလေးတဖြည်းဖြည်းကျဆင်းလာပါတယ
် Well the reason why they call it ghost town is because
မြို့ပြကြီးလို့ခေါ်ရတဲ့အကြောင်းရင်းကတော့စားတောက်ဆိုင်ဓာတ်ဆီဆိုင်ဘားနဲ့တခြားစီးပွားရေးလုပ်ငန်းဘာမှမရှိလို့ပ
ါအခုခါမှာတော့လွန်ခဲ့တဲ့နှစ်တည်းအားမြို့ကလေးစီကားခဲ့ခြင်းကအမြဲဖွင့်လှစ်ထားခဲ့တဲ့ Church ဖခင်ကျောင်းတစ်ကျောင်းသာ KF မြို့ကလေးမှာအရင်တိုင်းကျန်နေပါတော့တယ်ခင်ဗျာ
ဗီဒီယိုအစီအစဉ်တွေကိုရေဒီယိုရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ
်။ VOE ရဲ့စနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်။များအခုတော့သိပ္ပံနဲ့ဤပညာကဏ္ဍအလှည့်ကျပါပြီ။လူသားတွေတွေမရှိမဖြစ်လိုအပ်တဲ့ Potassium K ဓာတုပစ္စည်းနဲ့ Vitamin K ဘောက်ကွာချပါတယ်။သူတို့ဟာလူကိုယ်ခန္ဓာထဲမှာဘလို့အလုပ်လုပ်ကြပါသလဲ။ဓာတုပေတပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဓာတုပေတမှာပိုတက်ဆီယမ်ကိုကျွန်တော်တို့က K လို့ခေါ်ပါတယ်။ဒီဗိုက်တာမင်ကလည်း K ဆိုတာရှိပါတယ်ဆရာ။ဆိုတော့ဆရာဟိုတစ်ခေါက်ကရှင်းပြရတယ်လို့မျိုးပေါ့နော်။ဒီ trace element ဒီ K နဲ့ဗိုက်တာမင် K နဲ့မတူဘူးလို့ဆရာပြောတယ်။ဆိုအဲ့ဒီအကြောင်းလေးကိုသိကြပါမယ်နော
်ဗီတာမင် K နဲ့ပိုတက်ဆီယမ်လို့အဲ့နှစ်ခုကတော့လူတော်တော်ရောတာ။ဘာကြောင့်လဲဆိုရင်နှစ်ခုလုံးစင်ပယ်ကလည်း K ပဲလောက်ထားတာ။အိုးအဲ့တော့ဗီတာမင်ကလည်း A B C D E ဆိုတော့အဲ့လိုမျိုးလောက်ထား K ကတော့ဒီနောက်ဆုံးတစ်မျိုးပေါ့လေ။ပိုတက်ဆီယမ်ဆိုတာလည်း K ပဲ။အထူးခြားတာကဗီတာမင် K ရောပိုတက်ဆီယမ်ရောနှစ်ခုလုံးကမရှိမဖြစ်လူတွေအတွက်အမတန်မှအရေးကြီးတဲ့ drug ပစ္စည်းဖြစ်တယ်လို့ပြောနိုင်တယ်။အမတန်မှအရေးကြီးတဲ့ essential nutrients ဆိုကျွန်တော်တို့ပြောလို့ရှိပါတယ
်။ဆရာတော့ vitamin K ကိုအရင်ရှင်းပြပေးပါဆရာ။ vitamin K ဆိုတော့ဘယ်လို vitamin မျိုးပါလဲဆရာ
။ vitamin တွေကမှတချို့ကရေးမှပြောဝင်တယ်တချို့ကအစီမံမှပြောဝင်တယ်။အဲ့တော့စီမံပြောဝင်တဲ့ vitaminဒါမှဗီတာမင် K ပါတယ်ဗီတာမင် K ကနှစ်မျိုးနှစ်စားရှိတယ် K1 နဲ့ K2 ဆိုတော့နှစ်မျိုးခွဲရတယ်ဗီတာမင် K1 ကဖီလိုကွီနုံပေါ့နော်ဖီလိုကွီနုံဆိုတဲ့ပစ္စည်းဖြစ်တယ်သူကသွေးတိတ်အောင်လုပ်ပေးတယ်သွေးထွက်လွန်လာကိုသူကသက်သာအောင်လုပ်ပေးတယ်သူမရှိရင်တော့သွေးထွက်ပြီးတော့လူတွေသေဆုံးနိုင်တဲ့အခြေအနေဖြစ်သွားတယ်ဒါကြောင့်သူကတော့အရေးကြီးတဲ့ဗီတာမင် K1 ပေါ့ဒါပေမဲ့သူ့ကိုလည်းအလွယ်တကူအရွက်တွေအသီးတွေကနေရနိုင်ပါလေကျွန်တော်တို့ဟင်းသီးဟွေနေ့တိုင်းစားနေလဲသူ့စရာစားလိုက်ရင်သူကရသွားတာပဲဗီတာမင် K2 ကြတော့အသားတွေကရတယ်အသားဓာတ်ကလို့ပြောတော့ပရိုတင်းပေါ့သူသဖြင့်ဒင်ဂျင်တို့နွမ်းတို့တို့အသားဓာတ်ရှိတဲ့ပဲတို့ဘာလို့ကနေကျွန်တော်တို့ရပါလေ K2 ကြတော့အယိုးအတွက်ပေါ့ကျွန်တော်တို့အထူးရဲ့အမျိုးသမီးတွေသားသမီးတွေမွေးလာရင်သူတို့ကပေးလိုက်ရတာဟုတ်အဲ့မှာအယိုးတွေအားနေသွားရင်ဗီတာမင် K2 ရော့ပါတယ်ဒါကြောင့် K2 supplement ဆိုတော့တောက်ရပါတယ်တကယ်တော့လည်းဗီတာမင် K ဟာနည်းနည်းပဲလိုတယ်140ပေါ့ microgram လောက်ပဲလိုတယ်တစ်နေ့တစ်နေ့မှာအဲ့တော့120လောက်ဆိုလဲရတယ် microgram ဆိုတာ milligram ရဲ့1000ပုံတစ်ပုံရှိတယ် milligram ဆိုတာ gram ရဲ့1000ပုံတစ်ပုံရှိတယ်အဲပိုတက်ဆီယမ်ကြတော့4 mg လောက်လိုတယ်4000 microgram လောက်လိုတယ်အဲ့တော့သူတို့နှစ်ခုရဲ့လိုအပ်ချက်ကတော်တော်လေးကွာခြားတာ
ဗီတာမင် K အကြောင်းပြောပြီးတော့ပိုတက်ဆီယမ်ကြတော့လူရဲ့ကိုယ်ခန္ဓာထဲမှာပိုတက်ဆီယမ်ကဘယ်လိုလိုအပ်လဲပိုတက်ဆီယမ်ဆိုတာဘာလဲဆိုတာပြောပြပေးပါဦးဆရာ
ပိုတက်ဆီယမ်တော့ကျွန်တော်တို့တကယ်လေတော့တတ်တူတက်ဖြစ်တဲ့အတွက် electrolyte ဆိုတော့ဒီဗီတာမင် K ကတော့ organic လို့ပြောလို့ရရင်ပိုတက်ဆီယမ်ကinorganic လို့ကျွန်တော်ပြောပါတယ်အဲ့တော့ organic မဟုတ်လေပစ္စည်း electrolyte ဆိုတာ electrolyte ဆိုတာလျှက်စစ်ဓာတ်လိုက်နိုင်တဲ့ပစ္စည်းပေါ့ကျွန်တော်အုံနောက်ကနေပြီးတော့အာယုံကြောတွေအကုန်လုံးကိုသတင်းပို့ရင်အဲ့ potassium က အရေးပါတဲ့နေရာနဲ့သူလုပ်တယ်သူမရှိရင်ဒီသတင်းပို့တဲ့ဟာအချက်လက်တွေမှားသွားမယ်အဲ့တော့ကိုလက်ကြိုက်တာလို့ဟိုပုံစံမှားသွားတာလို့ဒီနေရာကြိုင်ရင်ဟိုနေရာရောက်သွားတာလို့ဟာဒီပိုတက်ဆီယမ်နဲ့တော်တော်ဆိုင်တယ်လို့ပြောတယ်အဲ့ဒါကြောင့်ပိုတက်ဆီယမ်ကိုကျွန်တော်တို့ကအလက်ထရိုလိုက်စ်အနေနဲ့ဒီအုံနှောက်နဲ့ကိုခန္ဓာချိတ်ဆက်ပြီးတဲ့တရားကြီးလို့မြင်လို့ရပါတယ်ကျွန်တော်တို့မဆယ်ပေါ့ကြွက်သားတွေလည်းသူကတာမာအောင်လုပ်ပြီးတဲ့ကြွက်သားတွေကြွက်တက်တယ်ဆိုရင်ပိုတက်ဆီယမ်နည်းလို့ဆိုတာရှိတယ
်အဲပိုတက်ဆီယမ်ကိုဘယ်ရရလဲဗီတာမင် K တုန်းကတော့ဆရာဒီက K နှစ်မျိုးရအသီးပဲဒီအသားတွေဆိုရင်ဗီတာမင် K ရတယ်ဆိုတော့ပိုတက်ဆီယမ်ကျတော့ဘယ်ရနေရပါလဲဆရာ
ပိုတက်ဆီယမ် K ဆိုတာဟာကတော့ကျွန်တော်တို့ဒီစားတော့စီကနေတော့ရတာပေါ့လေပြည့်ရပင်လေထဲမှာပင်လေရေထဲမှာတော့ကျွန်တော်တို့ပိုတက်ဆီယမ် K ကရှိတယ်အနှဲငယ်ပဲရှိတယ်အဲ့ဒီကနေပိုတက်ဆီယမ် K ကိုထုတ်တော့ပိုတက်ဆီယမ် iodide ဆိုတော့လဘင်းကြီးယောဂါတွေပါအတွက်ကိုပိုတက်ဆီယမ် iodide အဲ့မှာပိုတက်ဆီယမ်ပါတယ်နောက်လို့ကျွန်တော်တို့အဲ့ဒီပိုတက်ဆီယမ်စားကိုပဲဓာတ်စားအရင်အနေနဲ့တောက်တယ်ကျွန်တော်တို့ဒီဟိုဘာခေါ်လဲဝန်းယောဂါဖြစ်တဲ့ခါလို့ဒီဝန်းသွားတာအများကြီးအဲ့ဒါပိုတက်ဆီယမ်ဓာတ်စားရည်ကိုတောက်ရတယ်ဒါကတော့တာမန်အဖြစ်ဒါပေမဲ့ကျွန်တော်နေ့စဉ်စားနေတဲ့အထဲမှာဆိုရင်အထူးဖြင့်ငပြောသီးမှာပါတယ်စပစ်သီးလည်းပါတော့ဗောလေပန်းသီးလည်းပါတာပိုတက်ဆီယမ်အများဆုံးပါတာငပြောသီးပဲအဲဘယ်ငပြောသီးမှာမဆိုပါတယ်အဲ့တော့ကိုယ်လက်ညောင်းညာကြိုက်ခဲတယ်ဗာညာဆိုရင်ဗီတာမင်တွေဘာဘလောက်စားစားဟောဘာမှတခြားမထူဘူးအဲ့တော့ပိုတက်ဆီယမ်စားဖို့လိုတယ်ဆိုရင်ငပြောသီးသာများများစားလိုက်ရင်တော်တော်လေးအဆင်ပြေတယ်
ဗီတာမင် K ကြတော့ဆရာ
အထူးဖြစ်ကျွန်တော်တို့ဥထဲမှာပေါ့လေဘက်တီးရီးယားတွေကနေပြီးတော့အဲ့ဒီဗီတာမင် K ကိုထုတ်တယ်အဲ့ဒီဘက်တီးရီးယားတွေကလည်းကျွန်တော်တို့သိပ်ပြီးတော့ဟောသန့်ရှင်းနေဥထဲကိုဘက်တီးရီးယားမရောက်ဘူးအမေရိကန်တို့လိုမျိုးအင်္ဂလန်တို့လိုမျိုးမှာခလေးမွေးလာရင်အရန်သန့်တော့ဗီတာမင် K ထုတ်တဲ့ဘက်တီးရီးယားတွေသူ့ကိုခံလာတဲ့မရောက်ဘူးအဲ့ဒါကြောင့်အဲ့ဒီကလေးတွေဟာဟောဗီတာမင် K နဲ့ပြီးတော့ဟောသွေးထွက်လွင်တဲ့ခါကျရင်သေဆုံးရတယ်အဲ့တော့ကေရှော့ဆိုတော့ကေဆေးတွေဗီတာမင် K ကိုထိုးကြရတယ
်ဒီပိုတက်ဆီယမ်ဟို deficiency ပေါ့နော်ပိုတက်ဆီယမ်နည်းလို့ရှင်ရောဘာတွေဖြစ်တတ်ပါလဲဆင
်ပိုတက်ဆီယမ်နည်းရင်တော့ချိနဲ့ပါတယ်ဟိုလမ်းလျှောက်လို့မရတာဗီတီကိုဖြစ်တယ
်လူကိုခန္ဓာမှာသူတို့လှုပ်လှုပ်တဲ့ပုံပြောပြပေးပါဦးဆင်ဟုတ်တယ
်ဟုတ်ဟုတ်ပိုတက်ဆီယမ်ကိုခန္ဓာထဲမှာဆိုရင် water balance ပေါ့ရေ balance ဆိုတချို့လူကဖောတဲ့ရောင်နဲ့ဖြစ်ရင် sodium များတယ်အဲ့ဆိုဒီယမ်များတော့မရဘူးအဲ့ဒါပိုတက်ဆီယမ်နဲ့ဘယ်လန့်စ်လုပ်ရတယ်နောက်တော့သူကသွေးရဲ့ pH ကိုလည်းထိမ့်ပေးတယ်သူကဘတ်ဖာအက်ရှင်ရှိတယ်သူကဘတ်ဖာအက်ရှင်ဆိုတာ pH မပြောင်းလဲအောင်တန်းတန်းနဲ့ထိမ့်ပေးတယ်သူကသွေးတိုးကျစေတယ်ကိုယ်ခန္ဓာရဲ့ကြွက်သားတွေကောင်းကောင်းမွန်လှုပ်ရှားနိုင်ဖို့ဒါကြလို့ကြားတော့ညှက်သွား cramp ဖြစ်တယ်ပြောညှက်သွားတယ်အဲ့ဒါကြွက်တက်တယ်လို့ပြောတာပေါ့အဲ့ဒါမျိုးတွေမဖြစ်အောင်ပိုတက်ဆီယမ်လုံးလုံးလောက်ရှိဖို့လိုတယ်နော်ကျွန်တော်တို့သွေးခုန်တာမမှန်တဲ့လူတွေဆိုရင်သွေးခုန်လို့မှန်ရအောင်လို့ပိုတက်ဆီယမ်ကိုပေးရပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်တင်ဆက်ခဲ့တာဖြစ်ပါတယ်များ VOA ရဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုလို့ရဆိုရင်တော့ email is bamis@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ် VOA ရဲ့ Facebook နဲ့ Messenger ကနေပြီးတော့စာရေးသားပေးပို့နိုင်ပါတယ်ဗျာ။သတ်တရှင်နေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်နေပါတယ်။အခုတော့ကျန်းနေတဲ့အချိန်တမှသတင်းအချင်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ရဲ့ဇွန်လ26ရက်ကထုတ်ပြန်တဲ့Banking on the Debt Trade သတင်းတမန်ကုန်သွယ်မှုဆိုင်ရာဘဏ်လုပ်ငန်းစည်းမှမြန်မာစစ်ကောင်စီအတွက်စစ်ဘက်ဆိုင်ရာပစ္စည်းဝယ်ယူမှုနဲ့ဆက်စပ်တဲ့ငွေလွှဲပြောင်းမှုပါဝင်ဝန်ဆောင်မှုပေးနေတဲ့နိုင်ငံပေါင်း9နိုင်ငံဖော်ပြထားတာနဲ့ပတ်သက်ပြီးတော့ဇွန်လ28ရက်နေ့မှာစင်ကာပူနိုင်ငံသားရေးဌာနကမဟုတ်မှန်ကြောင်းတုံ့ပြန်လိုက်ပါတယ်။တခါအမေရိကန်နိုင်ငံရေးသတင်းမှာတော့သမ္မတဟောင်းထရန့်ရဲ့စကားစစ်ထိုးပွဲမှာသမ္မတဘိုင်ဒန်ရဲ့ပြောဆိုမှုတွေတုံ့ပြန်မှုတွေကိုအများကစိတ်ပျက်ခဲ့တာတွေ့ရပြီးတဲ့နောက်မှာဆိုရင်လာတဲ့ဒီမိုကရက်တွေဟာသူတို့ပါတီရဲ့သမ္မတလောင်းအတွက်အသက်82နှစ်ရှိပြီဖြစ်တဲ့သမ္မတဘိုင်ဒန်နေရာမှာအသက်ပိုငယ်သူကိုအစားထိုးသင့်မသင့်ဆွေးနွေးလာကြပါတယ်။တခါအရှိလေပိုင်းတည်မှာတော့အီရန်ဟာဒီလအစောပိုင်းမှာပဲတောင်ကိုဖောက်ပြီးတိစောက်ထားတဲ့ဓာတ်ပေါင်းပို100နေရာမှာသူ့ရဲ့နောက်ဆုံးထုတ် ရေနီယန်သက်ဆင်ဆက်အသစ်တွေကထဝက်လောက်ကိုတက်ဆင်ခဲ့တယ်လို့ IAEA ပြည်ဆိုင်ရာနှမှုဆိုင်အေဂျင်စီရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်များသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲကုမနခင်အစီအစဉ်ထုတ်လွှင့်မှုကကိုစော်မှုကျော်ဖြစ်ပြီးလို့တန်ထရိုက်ကဒါကတော့ James Smith ဖြစ်ပါတယ်ဗျာ VOA ရဲ့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဒီမှာပဲနားပြစေခင်ဗျာကျွန်တော်ကတော့ညီညာရေးပါကြည့်ရှုနားဆင်တဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ